Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာ VOA American အတန်ကနေ2016ခုနှစ်နိုဝင်ဘာလ3ရက်ကြာတော်တင်းနေနံနက်ခင်းအစီအစဉ်တွေကို American ပြည်အောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ line meter 32 kHz 633ညာ line meter 40 kHz 943ညာနဲ့ line meter 49 kHz 63ညာ43ညာတို့အပြင် VOA ရဲ့ Facebook စာမျက်နှာကလည်းအချိန်နဲ့တပြေးညီ90နိုင်ကြပါတယ်ခင်ဗျာတို့ရရှိအားလုံးရွှေလန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆံမိုးပြပါအခုမနေ့ခင်စီစင်းလေးကိုတာဝန်ယူတင်ဆက်ပေးမှာပါ
မင်္ဂလာမနေ့ခင်ဗျာခင်ဗျာကျွန်တော်ကတော့ဇောင်းဝလိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့6ရက်တာလိုတော့တဲ့အတွက်မက်ဆယ်စီယုံမှုတွေကိုအရှင်းမြင့်လှုပ်ဆောင်နေကြပါတယ်ဂျပန်အစိုးရကမြန်မာနိုင်ငံဖွံ့ဖြိုးရေးအစီအစဉ်တွေအတွက်ဒေါ်လာ10ဘီလီယံနီးပါးကူညီမယ်လို့ပြောပါတယ်နိုင်ငံတကာသတင်းလွှတ်ခွင့်အခြေအနေအရမြန်မာနိုင်ငံဟာစောင့်ကြည့်ရမယ့်အဆင့်မှာရှိနေသေးကြောင်းနေစီမချသတင်းတော်များအဖွဲ့ကပြောပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုမနန္ဒချားနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
ဝန်ကြီးချုပ်ကြီးပြောသွားတဲ့ထောက်ပံ့မှုတွေထဲမှာဆိုရင်ကျမတို့ငင်းချမ်းရေးရရှိဖို့အတွက်ဘီလျံ40နောက်ပြီးတော့ကျမတို့
ဒါကတော့ဂျပန်နိုင်ငံမှာရောက်ရှိနေတဲ့ဒေါအောင်ဆန်းစုကြည်ရဲ့ပြောကြားချက်ဖြစ်ပါတယ်သတင်းလွှာတွေကိုတင်ဆက်တဲ့အခါမှာအပြည့်အစုံကိုနားဆင်ကြဖို့ရှိပါတယ်ရခိုင်ပြည်နယ်မှာလူခွန်ရေးဖောက်ဖျက်တယ်ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးတော့တရားစုံစမ်းစစ်ဆေးဖို့အတွက်အမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်တယ်ဆိုတဲ့အကြောင်းနဲ့အမေရိကန်တမရရွေးကောက်ပွဲအခြေအနေစတာတွေကိုတင်ဆက်ပေးမှာဖြစ်သလိုအပတ်စဉ်အစီအစဉ်တွေကိုလည်းနားဆင်ကြဖို့ရှိပါတယ်အခုတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့မန္နန္ဒချန်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာရှေ့သတင်းပတ်တွင်ကျင်းပမယ့်တမရရွေးကောက်ပွဲမှာဒေါ်နယ်ထရမ့်သာအနိုင်ရသွားရင်တိုင်းပြည်အတွက်အန္တရာယ်ရှိနိုင်တယ်လို့တမရဘရက်ကိုဘားမားကပြောကြားလိုက်ပါတယ်သမရအဖြစ်ရွေးခံရရေးအတွက်မဖြစ်မနေအနိုင်ရရမယ်လို့သမရလောက်နှစ်ဦးစလုံးကယူဆထားကြတဲ့မြောက်ကာရိုလိုင်းနာပြည်နယ်က Chapel Hill မြို့မှာဒီမိုကရက်သမရလောက် Hillary Clinton အတွက်ပုတ်ထူးနေကသမရအိုဘားမားကမဲဆွဲစည်းရုံးစဉ်အဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်2008ခုနှစ်က John McCain နဲ့2012ခုနှစ်မှာ Mitt Romney နဲ့သမရရွေးကောက်ပွဲတွေမှာရှင်ပြိုင်ခဲ့စဉ်တုန်းကသူရှုံးနေခဲ့ရင်တိုင်းပြည်အန္တရာယ်ရှိမယ့်အခြေအနေမျိုးရှိတယ်လို့သူ့အနေနဲ့မခံစားခဲ့ရကြောင်းသမရအိုဘားမားကပြောပါတယ်မြောက်ကာရိုလိုင်းနာပြည်နယ်သူပြည်နယ်သားတွေအနေနဲ့ကိုမဲတမဲတွေကအေးမပါဘူးဆိုပြီးနှစ်သိမ့်နေတာမျိုးမလုပ်ကြဘူးအတွက်လည်းသမရအိုဘားမားကသတိပေးပြောကြားခဲ့ပါတယ်ရွေးကောက်ပွဲနေ့မှာမဲသွားမပေးဘဲအိမ်ထဲမှာပဲနေခြင်းဟာသူတို့ရဲ့သဘောဆန္ဒတွေကိုဖိနှိပ်လိုသူတွေစိတ်တိုင်းကျဖြစ်အောင်လှုပ်ပေးခြင်းနဲ့တူကြောင်းလဲသမရအိုဘားမားကပြောပါတယ်ရွေးကောက်ပွဲမှာဝင်မပြိုင်တဲ့အတွက်လူမဲမဲဆန္ဒရှင်တွေတိခါမှာခင်ဗျာသူရွေးကောက်ပွဲမှာဝင်မပြိုင်တဲ့အတွက်လူမဲမဲဆန္ဒရှင်တွေကမဲပေးဖို့တက်ကြွမှုမရှိဘဲဖြစ်နေတဲ့သူတွေကိုလည်းမဲပေးကြဖို့အတွက်သမရအိုဘားမားကအထူးအလေးပေးစည်းရုံးခဲ့ပါတယ
်အမေရိကန်ပြည်ထောင်စုမှာရှေ့လာမယ့်အင်္ဂါနေ့ကျရင်သမရရွေးပွဲကျင်းပရမယ့်အချိန်မှာပဲဒီမိုကရက်တစ်ပါတီသမရလောင်းဟီလရီကလင်တန်နိုင်ငံခြားရေးဝန်ကြီးအဖြစ်တာဝန်ယူခဲ့တဲ့၄နှစ်တာကာလအတွင်းအီးမေးလ်အသုံးပြုခဲ့တာတွေနဲ့ပတ်သက်ပြီးတော့နောက်ထပ်စုံစမ်းစစ်ဆေးမှုအစ်စ်တွေလှုပ်ဆောင်မယ့်အကြောင်းကြေညာလိုက်တဲ့အတွက်ပြည်ထောင်စုစုံစမ်းစစ်ဆေးရေးဘူရို FBI အကြီးအကဲ James Comey ရဲ့ဆုံးဖြတ်နိုင်စွမ်းပေါ်သမ္မတ Obama ကမေးခွန်းထုတ်ခဲ့ပါတယ်။ဝန်ကြီးဟောင်း Clinton နဲ့ဆက်နွယ်နေတဲ့အီးမေးလ်တချို့ကိုစုံစမ်းစစ်ဆေးသူတွေထပ်မံတွေ့ရှိထားတဲ့အတွက်အမျိုးသားလုံခြုံရေးဆိုင်ရာထိတ်တန့်သတင်းတွေကို Clinton ကင်တွယ်ခဲ့တာတွေနဲ့ပတ်သက်လို့နောက်ထပ်အချက်အလက်တွေရှိမရှိစစ်ဆေးနေတဲ့အကြောင်း FBI ညွှန်ကြားရေးမှူးကပြီးခဲ့တဲ့သတင်းပတ်ထဲမှာပဲ Congress လွှတ်တော်ခေါင်းဆောင်တွေကိုပြောဆိုခဲ့တာဖြစ်ပါတယ်။ဝင်ကြီးဟောင်းကလင်တန်ဟာထိတ်တန့်သတင်းအချက်အလက်တွေကိုကင်တွယ်ရမှာအလွန်အမင်းလက်လွတ်စပယ်လောက်ခဲ့ပေမဲ့လို့ရာဇဝတ်ကြောင်းနဲ့အရေးယူရလောက်အောင်တော့မဖြစ်ခဲ့ဘူးလို့ FBI အကြီးအကဲကဇူလိုင်လထဲမှာပဲပြောဆိုခဲ့တာဖြစ်ပါတယ်။သမ္မတလောင်းကလင်တန်ကိုထောက်ခံသူဒီမိုကရက်တစ်ပါတီဝင်တွေနဲ့ Republican Party ဝင်တချို့ကတော့သမ္မတရွေးကောက်ပွဲကျင်းပဖို့17ရက်အလိုမှာ FBI အကြီးအကဲကကြေညာခဲ့တာနဲ့ပတ်သက်လို့ထိုးနှက်ဝေဖန်ခဲ့ကြတယ်လို့ထပ်မံတွေးရှိခဲ့တယ်ဆိုတဲ့ email တွေဟာအစောပိုင်းတော့ကစုံစမ်းစစ်ဆေးမှုတွေနဲ့ပတ်သက်မှုရှိမရှိမသိဘူးလို့လည်းခပ်ဝါးဝါးပြောကြားခဲ့တယ်လို့ထောက်ပြခဲ့ကြပါတယ်
။အီရန်နိုင်ငံမိုဆူးမြို့ကိုသိမ်းပိုက်ထားတဲ့ IS Islamic စစ်သွေးကြွတွေကိုထိုးစစ်ဆင်နေတဲ့အီရန်အထူးတပ်ဖွဲ့တွေဟာဗုဒ္ဓနေ့ကရာသီဥတုဆိုးဝါးမှုကြောင့်ရှစ်မတိုးနိုင်ဖြစ်နေချိန်မှာပဲမြို့သိမ်းတိုက်ပွဲပြင်းထန်လာနေတာနဲ့အမျှအရသားတွေအတွက်ကြီးမားတဲ့အန္တရာယ်နဲ့ရင်ဆိုင်နေရတယ်လို့အကူအညီပေးရေးအေဂျင်စီတစ်ခုကသတိပေးလိုက်ပါတယ်။အစိုးဆုံးအခြေအနေကိုရင်ဆိုင်နိုင်ကြဖို့ကြိုးစားနေရကြောင်းနဲ့ဒေသခံအရသား12သိန်းရဲ့ဘဝတွေဟာစိုးရင်စရာကောင်းလောက်အောင်အန္တရာယ်နဲ့ကြုံနေရပြီးအီရန်နိုင်ငံတစ်ခုလုံးရဲ့အနာဂတ်ကိုအဆုံးဖြတ်ပေးမယ့်အခြေအနေမှာရောက်နေပြီလို့နော်ဝေဒုက္ခသည်ကောင်စီအကြီးအကဲ ဝူဖ်ကန်ဂရက်စမန်ကပြောဆိုခဲ့ပါတယ်။ထောင်ပေါင်းများစွာသောအရတားတွေဟာလည်းမြို့ကိုစွန့်ခွာထွက်ပြေးနေကြသလိုတော်တော်များများဟာလည်းချောင်းမြောင်းပစ်ခတ်မှုတွေနဲ့ဖောက်ခွဲတိုက်ခိုက်မှုတွေကြောင့်သေဆုံးခဲ့ကြရတယ်လို့လည်းနော်ဝေးဒုက္ခသည်ကောင်စီကပြောဆိုခဲ့ပါတယ်။မိုဆူးမြို့မှာကြံနေသေးသူတွေအနေနဲ့လည်းဆန္ဒရိုက်ခါနဲ့ဆေးဝါးလိုအပ်နေစေဖြစ်ပြီးတိုက်ပွဲတွေပြင်းထန်လာတာနဲ့အမျှအထောက်ပံ့ပစ္စည်းတွေနဲ့တခြားလူသားချင်းစာနာမှုအကူအညီတွေပေးပို့ဖို့ခက်ခဲလာတဲ့အခါပြက်လက်မှုတွေဟာပိုဆိုးလာနိုင်တယ်လို့လည်းပြောပါတယ
်။ပြည်ထိုင်နဲ့ပြင်သစ်နိုင်ငံတို့ကြားဒုက္ခသည်တွေရဲ့ကံကြမ္မာနဲ့ပတ်သက်လို့တင်းမာမှုတွေကြီးထွားနေချိန်မှာပဲအရွယ်မရောက်သေးတဲ့ဒုက္ခသည်တွေကိုနောက်ဆုံးဘတ်စကားတစ်စင်းနဲ့တင်ပြီးကာလေးမြို့ကနေပြင်သစ်နိုင်ငံတော်ကစီစီရေးဌာနတွေစီကိုပြင်သစ်အာဏာပိုင်တွေပို့ဆောင်လိုက်ပါတယ်။အရင်တစ်ပတ်ကပဲရှင်းလင်းဖယ်ရှားလိုက်ပြီးတော့တော်အုပ်လို့တည်ကြတဲ့ဒုက္ခသည်စခန်းတွင်းကကုန်တင်တစ်တာတွေမှာဒီကလေးတွေယာယီခိုလုံနေကြတာဖြစ်ပါတယ်။အဲ့ဒီတည်းကတချို့ကိုဗြိတိန်နိုင်ငံကခွဲဝေလက်ခံပြီးတာဝန်ယူဖို့အခုသတင်းပတ်အစောပိုင်းမှာပဲပြင်သစ်သမ္မတဖရန်ဆွာအော်လွန်းကတိုက်တွန်းခဲ့တာဖြစ်ပါတယ်ဒုက္ခသည်တွေကိုဘက်စကားတွေပေါ်တင်ပြီးတော့ခေါ်ဆောင်သွားတဲ့တစ်ချိန်တည်းမှာပဲဗြိတိန်အနေနဲ့တာဝန်ယူဖို့ရှိလာအောင်တာဝန်ယူမှုရှိလာအောင်လို့ပြင်သစ်အစိုးရဘက်ကနောက်ထပ်ဖိအားပေးပြောဆိုဖို့လိုအပ်ကြောင်းလဲကာလေးမျိုးတော်ဝန်ကပြောဆိုခဲ့ပါတယ်
အမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတော့ခင်ဗျာမြန်မာနိုင်ငံအတွက်ဖွံ့ဖြိုးရေးအထောက်အကူဖြစ်အမေရိကန်ဒေါ်လာတန်း 8,000 နီးပါးပေးဖို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပို့ထုတ်နေမှာကြေပြုပြောဆိုလိုက်ပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့မနေ့ကတိုကျိုမြို့မှာတွေ့ဆုံအပြီးပြုလုပ်တဲ့ပူးတွဲသတင်းစာရှင်းလင်းပွဲအတွင်းဂျပန်ဝန်ကြီးချုပ်ကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်မြန်မာနိုင်ငံအတွင်းကလူနည်းစုတွေနေထိုင်ရာဒေသတွေအတွက်အထောက်အကူတွေအပါအဝင်ဒေါ်လာ10ဘီလီယံနီးပါးကိုဂျပန်မြန်မာပူးပေါင်းဆောင်ရွက်ရေးအစီအစဉ်ကနေတဆင့်ပေးသွားမှာဖြစ်ကြောင်းမြန်မာနိုင်ငံအတွင်းကဒေသတွေနဲ့ကုန်ထုတ်လုပ်မှုတွေအတွက်စီးပွားရေးဖွံ့ဖြိုးမှုအထောက်အပံ့အနေနဲ့ပေးရခြင်းဖြစ်ကြောင်းလည်းဝန်ကြီးချုပ်ရှင်ဇိုအာဘေကပြောပါတယ်ဂျပန်ဘက်ကဒီအကူအညီကို9နှစ်တာကာလအတွင်းပေးအပ်သွားမှာဖြစ်ပြီးတိုင်းဒေသလူနည်းစုတွေဖွံ့ဖြိုးရေးအတွက်ရောအတွက်အစိုးရဘဏ်ကကန္ဒဘက်ကရောပုဂ္ဂလိကကန္ဒဘက်ကပါထောက်ပံ့ပေးတော့မှာဖြစ်ပါတယ်မြန်မာနိုင်ငံဒီမိုကရေစီရရှိနေငြိမ်းချမ်းရေးရရှိရေးတို့အတွက်ပံ့ပိုးမှုတွေကိုဂျပန်နိုင်ငံကနေအလေးလေးနဲ့နဲ့ထောက်ခံခဲ့တာကိုအလေးထားကြောင်းဂျပန်နိုင်ငံရဲ့အထောက်ပံ့အပေါ်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြန်လည်ပြောကြားခဲ့ပါတယ
်ရခိုင်ပြည်နယ်မှာအောက်တိုဘာလ9ရက်နေ့ကနယ်ခြားသောရဲစခန်း3ကိုအကြမ်းဖက်တိုက်ခိုက်ခံရမှုတွင်ရဲတပ်ဖွဲ့ဝင်9ဦးသေဆုံးခဲ့ပြီးတဲ့နောက်အာဏာပိုင်တွေရဲ့နယ်မြေရှင်းလင်းမှုစစ်ဆင်ရေးမှာဒေသခံတွေအပေါ်လူခွင့်ရချိုးဖောက်မှုတွေရှိခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေကိုတည်တည်ချာချာစုံစမ်းစစ်ဆေးဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်ပါတယ်။ရခိုင်ပြည်နယ်မောင်တော်ဒေသကအခြေအနေတွေကိုနိုဝင်ဘာလ2ရက်နဲ့3ရက်နေ့တွေမှာတွားရောက်လေ့လာနေတဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာတန်တမန်အဖွဲ့ထဲမှာအမေရိကန်သံမတ်ကြီးစကော့မာစီယယ်လည်းပါဝင်ကြောင်းနောက်ပိုင်းမှာလည်းအစိုးရအဖွဲ့ရောနိုင်ငံတကာအဖွဲ့တွေကိုပါတွားရောက်အကဲခတ်ခွင့်ရဖို့မျှော်လင့်ကြောင်းနဲ့ဒေသခံတွေဘေးကင်းလုံခြုံစေရေးဆောင်ရွက်ပေးဖို့အမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဘီကဗုဒ္ဓဟူးနေ့မှာပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းပြောကြားခဲ့ပါတယ်။တာမတ်ကြီးနဲ့အခြားကိုယ်စားလှယ်အဖွဲ့တွေဟာဒေသခံလူမှုအဖွဲ့အစည်းကိုယ်စားလှယ်တွေနဲ့လည်းတွေ့ဆုံခဲ့ပြီးတော့လက်တွေ့ဖြစ်ရအခြေအနေအကြောင်းကိုမေးမြန်းခွင့်ရခဲ့ကြောင်းလည်းသူကပြောဆိုပါတယ်။အလားတူအဲ့ဒီဒေသမှာအကာအကွယ်မဲ့နေသူတွေအတွက်လိုအပ်နေတဲ့လူသားချင်းစာနာမှုအကူအညီတွေခွင့်ပြုဖို့လည်းကုလသမဂ္ဂကဗုဒ္ဓဟူးနေ့မှာမြန်မာအစိုးရကိုတောင်းဆိုခဲ့ပါတယ်။ကုလသမဂ္ဂအနေနဲ့ကန့်သတ်မှုတွေမပါတဲ့ခွင့်ပြုချက်မျိုးပေးဖို့မြန်မာတာဝန်ရှိသူတွေကိုမြစ်တာရက်ခံထားပြီးဒါမှသာကုလသမဂ္ဂဝန်ထမ်းတွေအနေနဲ့အဲ့ဒီဒေသမှာလိုအပ်ချက်အတွက်အကဲဖြတ်မှုတွေကိုကြက်ကြက်ပြင်းပြင်းဆောင်ရွက်နိုင်မှာဖြစ်တဲ့အပြင်အရေးပေါ်လိုအပ်မှုတွေကိုလည်းဖြည့်ဆည်းပေးနိုင်မှာဖြစ်တယ်လို့ကုလသမဂ္ဂကပေးနေတဲ့လူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေကိုပြန်ပြီးတော့စတင်နိုင်မှာဖြစ်တယ်လို့ကုလသမဂ္ဂလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးပေါင်းစပ်ညှိနှိုင်းရေးရုံပြောခွင့်ရပုဂ္ဂိုလ်ပြဲပီရွန်ကပြောဆိုခဲ့ပါတယ
်။တူရကီသမ္မတအာဒိုဝမ် sorry အာရေဗျာပြည်ဆာလ်မန်IS Islamic State ချအဖွဲ့တို့ဟာသတင်းလွတ်လပ်ခွင့်ကိုဖိနှိပ်ချုပ်ချယ်သူတွေဖြစ်ကြောင်းအထောက်သတင်းတောက်တွေအပေါ်ရာဇဝတ်မှုကျူးလွန်သူတွေကိုအပြစ်ပေးယူယူခြင်းမရှိတဲ့လောက်ရအဆုံးသတ်ရေးအတွက်ယူရပြီး Reporter Without Border နယ်စည်းမခြားသတင်းတောက်များအဖွဲ့ကဗိုလ်ထုနေမှာထုတ်ပြန်တဲ့နှစ်စဉ်အစီအခံစာမှာဖော်ပြထားပါတယ်။နှစ်ပေါင်း108ဒီခါမှာခင်ဗျာနိုင်ငံပေါင်း180ကသတင်းလွတ်လပ်ခွင့်အခြေပြစည်းရင်းကိုနယ်စည်းမခြားသတင်းတောက်များအဖွဲ့ကထုတ်ပြန်လိုက်တာမှာမြန်မာနိုင်ငံဟာမကြသေးခင်ကာလတွေအထိစင်စါဖြတ်တောက်မှုတွေအကြီးအကျယ်လှုပ်ဆောင်ခဲ့ရတာကအခုနှစ်မှာတော့သတင်းလွတ်လပ်ခွင့်အတွက်အနီးကစောင့်ကြည့်ရမယ့်နိုင်ငံစည်းရင်း ပြောင်းရွှေ့တက်မှတ်လိုက်ကြောင်း RSF နေစည်းမချသတင်းတောင်များအဖွဲ့ရဲ့အစီအခံစာမှာဖော်ပြထားပါတယ်။နိုင်ငံရေးကိစ္စကိုရေးသားကြတဲ့မြန်မာသတင်းမီဒီယာတွေအနေနဲ့အတန်အသင့်လွတ်လပ်ခွင့်ရှိကြကြောင်းဒါပေမဲ့အစိုးရနဲ့တက်မတော်တို့ရဲ့ဝေဖန်ပြောဆိုခြင်းမခံရအောင်မြန်မာသတင်းမီဒီယာတွေဟာကိုယ်သူပေါ့နဲ့ကိုယ်စင်စါဖျက်တောက်ခြင်းတွေလှုပ်ဆောင်နေကြကြောင်းဖော်ပြထားပါတယ်။မြန်မာနိုင်ငံဟာပြီးခဲ့တဲ့2015ခုနှစ်တုန်းကအဆင့်114မှာရှိခဲ့ရာကအခုနှစ်2016ခုနှစ်မှာတော့143ကိုပြောင်းလဲပြီးတဆင့်တက်လာတာဖြစ်ပါတယ်။
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကုစော်ဝင်းလှိုင်နဲ့မနန္နာချန်တို့ပြောပြသွားကြတာဖြစ်ပါတယ်။ခုတော့ဂျပန်နိုင်ငံရောက်တော့အောင်ဆန်းစုကြည်ရဲ့သတင်းစာရှင်းလင်းပွဲသတင်းနဲ့စပါမယ်။မြန်မာနိုင်ငံမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေညီညာရေးလှုပ်ဆောင်နေမှုတွေမှာဖွံ့ဖြိုးတိုးတက်စေဖို့အတွက်ထောက်ပံ့ကူညီတဲ့အနေနဲ့ဂျပန်နိုင်ငံကယန်ဘီလီယံ40ပေးအပ်သွားမှာဖြစ်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ရဲ့ဂျပန်နိုင်ငံ9ရက်ကြာခီးစဉ်တွင်ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့တွေ့ဆုံစဉ်မှာအခုလိုပြောကြားလိုက်တာပါ။ခေါင်းဆောင်နှစ်ဦးတွေ့ဆုံဆွေးနွေးပွဲအပြီးမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားချက်တွေနဲ့ပတ်သက်ပြီးတော့ဒေါခင်မျိုးသက်ကအပြည့်စုံပြောပြပေးပါလိမ့်မယ်ခင
်ဗျာ။မြန်မာနိုင်ငံမှာတိုင်းဒေသလက်နက်ကိုင်တွေနဲ့ငြိမ်းချမ်းရေးရဖို့အတွက်ကြိုးပမ်းနေတဲ့အစိုးရတဲ့အတွက်ဂျပန်အစိုးရကကူညီပံ့ပိုးတဲ့အနေနဲ့ဂျပန်ယန်ဘီလီယံ800ပေးမှာဖြစ်ပြီးဒါဟာမြန်မာနိုင်ငံငြိမ်းချမ်းရေးအတွက်ရည်ရွယ်ပြီးပံ့ပိုးပေးတယ်လို့ယုံကြည်ကြောင်းဗုဒ္ဓဘူးနေ့မှာဂျပန်ဝန်ကြီးချုပ်နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဒေါန်ဆန်းစုကြည်ကပြောကြားခဲ့ပါတယ်
။ဝန်ကြီးချုပ်ကြီးပြောသွားတဲ့ထောက်ပံ့မှုတွေမှာဆိုရင်ကျမတို့ငြိမ်းချမ်းရေးရရှိဖို့အတွက်ဘီလီယံ40နောက်ပြီးတော့ကျမတို့ဒီတိုင်းရင်းသားတွေနဲ့ဒီတခြားတိုင်းရင်းသားနေမျိုးတွေမဟုတ်တဲ့နေရာတွေကြားမှာကွဲဟားကွာဟားမှုတွေလည်းကျဆင်းသွားဖို့အတွက်ကြေးလက်တော့ရာတွေနဲ့မျိုးတွေချာမှာကွာဟမှုတွေကျဆင်းသွားဖို့အတွက်ဘီလီယံ800ပံ့ပိုးတယ်ဆိုတာလေကျမတို့နိုင်ငံရဲ့တည်ငြိမ်ညီညွတ်မှုအတွက်လည်းဖြစ်ပါတယ်ဖွံ့ဖြိုးတည်တည်ဖို့အတွက်လည်းဖြစ်ပါတယ
်ဂျပန်ဝန်ကြီးချုပ်ရှင်ဆူအာဘေကမြန်မာနိုင်ငံတခွန်းအမျိုးသားပြန်လည်တင့်မြတ်ရေးအတွက်အသီးပွင့်တွေဖြစ်လာစေဖို့အတွက်မျှော်လင့်ထားကြောင်းပြန်လည်ပြောကြားခဲ့တာပါမြန်မာနိုင်ငံမှာ NLD အစိုးရအသစ်တက်လာခဲ့ပြီးတဲ့နောက်ပထမဆုံးချိန်ဖြစ်တဲ့ဂျပန်နိုင်ငံကိုလာရောက်တဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်ကိုဗုဒ္ဓဘူးနေ့ညနေပိုင်းမှာဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကတိုကျိုမြို့ကအာကာဆာကာအစိုးရ AKH မှာဂုဏ်ပြုအခမ်းအနားနဲ့ကျေးဇူးခဲ့တာဖြစ်ပါတယ်။နှစ်နိုင်ငံခေါင်းဆောင်နှစ်ဦးရဲ့တွေ့ဆုံပွဲမှာစီးပွားရေးကာကွယ်ရေးခံတပ်တွေမြင့်တင်ဖို့လူအစွမ်းအားရင်းမြစ်ဖွံ့ဖြိုးရေးနဲ့လူငယ်ရေးချာအပြန်အလှန်ဖလှယ်ရေးအပြင်မြန်မာနိုင်ငံမျိုးသားစည်းလုံးရေးလုပ်ငန်းတွေမှာတိုင်းရင်းသားဒေသတွေဖွံ့ဖြိုးရေးအတွက်ဂျပန်ကပူပေါင်းပါဝင်ဆောင်ရွက်ဖို့အပါအဝင်နှစ်နိုင်ငံဆက်ဆံရေးနဲ့ဒေတာရင်းကိစ္စရပ်တွေကိုကြဲကြဲပြန့်ပြန့်ဆွေးနွေးခဲ့ပါတယ်။ဒေတာရင်းကိစ္စရပ်တွေထဲမှာနိုင်ငံတကာရဲ့ဝေဖန်မှုတွေကိုဂရုမစိုက်ဘဲနျူကလ িয়ার နဲ့ဒုံးလက်နက်တွေထုတ်ဖို့အတွက်ကြိုးစားနေတဲ့မြောက်ကိုရီးယားအရေးလဲပါဝင်ပါတယ်။ဝန်ကြီးချုပ်အာဘေကမြောက်ကိုရီးယားအရေးနိုင်ငံတကာရဲ့ကြိုးပမ်းမှုမှာမြန်မာပါဝင်လာဖို့တောင်းဆိုခဲ့တာမို့ဒေါန်ဆန်းစုကြည်ကလည်းမြန်မာကမြောက်ကိုရီးယားနဲ့တန်တမန်ဆက်ဆံမှုရှိပြီးဂျပန်နဲ့မရှိတဲ့အနေအထားကိုနားလည်ပါကြောင်းပြောကြားခဲ့ပါတယ်။ဆင်းနူးပွဲအပြီးမှာမြန်မာနဲ့ဂျပန်နှစ်နိုင်ငံအစိုးရတွေကြားဂျပန်ပြည်ပပူးပေါင်းဆောင်ရွက်မှုလုံအားပေးများဆီလူရဲ့သဘောတူစာချုပ်လွှာကိုပြည်ထောင်စုဝန်ကြီးဦးကျော်ဝင်းနဲ့မြန်မာနိုင်ငံဆိုင်ရာဂျပန်တန်မတ်ကြီးတာတိရှိဟီကူချီတို့ရဲ့လက်မှတ်ရေးထိုးပွဲကိုတက်ရောက်ခဲ့ကြပြီးနှစ်နိုင်ငံခေါင်းဆောင်နှစ်ဦးပူးတွဲသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာဖြစ်ပါတယ်။တရင်းစာရှင်းလင်းပွဲမှာမြန်မာအစိုးရတစ်ကိုဂျပန်နိုင်ငံကထောက်ခံပံ့ပိုးကြောင်းဝန်ကြီးချုပ်အာဘေကပြောပါတယ်
။ Nippon にとってမြန်မာは自由
မြန်မာနိုင်ငံဟာဂျပန်နိုင်ငံရဲ့မိတ်ဆွေပါ။ကျွန်တော်တို့နှစ်နိုင်ငံကြားလွတ်လပ်မှုဒီမိုကရေစီအခြေခံလူ့ကွင်ရေးနဲ့တရားဥပဒေစိုးမိုးရေးတွေလိုအခြေခံစံတန်ဖိုးတွေကိုဝေမျှလို့တလို့မြန်မာအစိုးရတစ်ရဲ့ကြိုးပမ်းအားထုတ်မှုတွေကိုဂျပန်နိုင်ငံကအပြည့်အဝထောက်ခံပံ့ပိုးပေးနေပါတယ်။
ဒေါန်ဆန်းစုကြည်ကမြန်မာနိုင်ငံမှာတမိုင်းဆာမျက်နှာတည်ချက်ကိုဖွင့်လှစ်ခဲ့တာဖြစ်ပြီးမြန်မာနိုင်ငံကဂျပန်ဟာမြန်မာနဲ့ဆက်လက်ပြီးလက်တွဲသွားနိုင်မယ်မိတ်ဆွေကောင်းတည်းအဖြစ်နဲ့ယုံကြည်ထားကြောင်းပြန်လည်ပြောကြားခဲ့တာပါဝန်ကြီးချုပ်အာဘေကတော့အခုဂျပန်ကပေးတဲ့အကူအညီတွေကနေကြေးရွာနေလူစုအတွက်အလုပ်ကိုင်တွေဖန်တီးပေးနိုင်အောင်နဲ့ဆက်မှုလုပ်ငန်းတိုးတက်လာအောင်လုပ်ပေးဖို့တွေပါဝင်ကြောင်းပြောကြားခဲ့ပါတယ်ဒါအပြင်မြန်မာနိုင်ငံကတက်တန်းကြာရှည်နေပြီဖြစ်တဲ့ရေအားလျှက်စစ်ထုတ်စစ်အုံကြီးနှစ်ခုပြန်လည်ပြီးပြင်ဆင်ဖို့ချီးငွေတွေထုတ်ပေးဖို့လုပ်မှာဖြစ်ကြောင်းလည်းပြောပါတယ်ဂျပန်နိုင်ငံကမြန်မာနိုင်ငံဒီမိုကရေစီရဲ့ကျိုးပန်းမှုတွေအောင်မြင်စေခြင်းနဲ့စေတနာနဲ့ကူညီထောက်ပံ့မှုတွေကိုတန်ဖိုးထားတဲ့အနေနဲ့ဒီကူညီမှုတွေကိုအကျိုးရှိအောင်ကြိုးစားမယ်လို့လည်းဒေါန်ဆန်းစုကြည်ကကတိပြုခဲ့ပါတယ်
။ကျမတို့နိုင်ငံအောင်မြင်စေချင်တယ်ဆိုတာလည်းကျမယုံကြည်ပါတယ်။ဒါကြောင့်မို့လို့အခုအချိန်မှာဆိုလို့ရှိရင်ဒီမိုကရေစီအောင်မြင်မှုအတွက် ညီညာရေးရရှိဖို့အတွက်ဖွံ့ဖြိုးတိုးတက်ရေးဖို့အတွက်ဂျပန်နိုင်ငံကနေပြီးတော့စိတ်အားထက်သန်စွာနဲ့ကူညီတာကိုကျမတို့ကနေပြီးတော့တံပိုးထားပြီးတော့ဒီလိုကူညီမှုတွေဟာတကယ့်ကိုအကျိုးရှိအောင်လို့ကျမတို့ကနေပြီးတော့စူးစမ်းသွားပါမယ်ပြောချင်ပါတယ်
။ဒေါင်ဆန်းစုကြည်ဟာဗုဒ္ဓဘူးနေမနဲ့ပိုင်းမှာပဲဂျပန်ရောက်မြန်မာမိသားစုတွေနဲ့တွေ့ဆုံခဲ့ပါတယ်။အခုလိုဂျပန်နိုင်ငံကဂျာခီးစင်အတွင်းဒေါင်ဆန်းစုကြည်ဟာ1980နှစ်တွေတုန်းကသူတေသနစာတမ်းရေးဖို့အတွက်ကိုလာကြာတွားရောက်ခဲ့တဲ့တိုကျိုတက္ကသိုလ်ကိုတွားရောက်มาဖြစ်တယ်လို့ဂျပန်အီဂရစ်နဲ့မိဖုရားတို့နဲ့ပါတွေ့ဆုံဖို့စီစဉ်ထားပါတယ်။စနေနေ့ဂျပန်ခီးစင်အဆုံးပတ်ခင်မှာဒေါန်ဆန်းစုကြည်ဟာဂျပန် National Press Club သတင်းတောင်များအသင်းမှာသတင်းစာရှင်းလင်းပွဲတစ်ရက်ပြုလုပ်ဖို့ရှိပါတယ်
။ဒါကတော့ဒေါ်ခင်မျိုးတက်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။အခုတော့ရခိုင်ပြည်နယ်ဘက်ကအခြေအနေကိုဆက်ပါမယ်။ရခိုင်ပြည်နယ်မောင်းတော်ဒေသမှာမြန်မာလူမျိုးရေးတပ်တွေဘက်ကလူခွင့်ချိုးဖောက်မှုတွေရှိခဲ့တဲ့အကြောင်းဆွဆွဲချက်တွေကိုတည်တည်ချာချာစုံစမ်းစစ်ဆေးဖို့နဲ့ဒေတာကန်ဒီဘေကင်းလုံုံစီရေးအတွက်ဆောင်ရွက်ပေးဖို့အမေရိကန်ပြည်တော်စုကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။အလားတူအဲ့ဒီဒေတာမှာအကာအကွယ်မဲ့နေတဲ့သူတွေအတွက်လိုအပ်တဲ့လူသားချင်းစာနာမှုအကူအညီတွေကိုလည်းခွင့်ပြုဖို့ကုလသမဂ္ဂကမနေ့ကမြန်မာအစိုးရကိုတောင်းဆိုလိုက်ပါတယ်။အကြောင်းစုံကိုမတ်အင်ဂျင်နဲ့ကပြောပြပေးပါလိမ့်မယ်ခင်ဗျာ။
ရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေတွေကိုနှစ်ရက်ကြာတွားရောက်လေ့လာနေတဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာတန်တမန်ကိုယ်စားလှယ်အဖွဲ့တွေမှအမေရိကန်သံအမတ်ကြီးစကော့မာစီယယ်လည်းပါဝင်ကြောင်းနဲ့နောက်ပိုင်းမှာလည်းအခုလိုဆက်လက်ပြီးအစိုးရအဖွဲ့ရောနိုင်ငံတကာအဖွဲ့တွေပါတွားရောက်အကဲခတ်ခွင့်ရဖို့မျှော်လင့်မိကြောင်းအမေရိကန်နိုင်ငံသားရေးဌာနပြောခွင့်ရပုဂ္ဂိုလ်ဂျွန်ကာဘီကမနေ့ဗုဒ္ဓဘူးနေ့ကပြုလုပ်တဲ့ပုံမှန်သတင်းစာရှင်းလင်းပွဲအတွင်းအခုလိုပြောသွားပါတယ်
So the ambassador did conduct a two-day visit with an international delegation including
Otuwala Koyani ga yeskan ni takkhet khan ga ya pi naw set twae lu khun yi chho phaw mu ri che che pyan pyan phit bwa ga de lo tadin ni thwet ga de yakhan pi ne myaw pain go twa yauk khe da ba tamat ji ne tacha ko sa le apwe ri ha di ta kan lu mu apwe si ko sa le ri ne twae song pi lo let twae phit ya che ni a chang go me myan kwin ya ga ba de di khi sin ha patama che lan phit pi lo ai di ta ma အစိုးရဖော်ရောနိုင်ငံတကာအဖွဲ့အစည်းတွေပါဆက်လက်လေးလာအကဲခတ်ခွင့်ရနိုင်လိမ့်မယ်လို့မျှော်လင့်ပါတယ်
။ဒါအပြင်မောင်းတော်ဒေတာမှာလူခွေရေးချိုးဖောက်မှုတွေဖြစ်ပွားခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်လို့အသေးချာစုံစမ်းစစ်ဆေးဖို့အမေရိကန်သံအမတ်ကြီးစကော့မာစီယယ်ကမြန်မာအာဏာပိုင်တွေကိုအလေးနဲ့တိုက်တွန်းခဲ့ကြောင်းဂျွန်ကာဘီကဆိုပါတယ်
။ The ambassador took the opportunity to stress to government officials accompanying the delegation that a thorough investigation into
တမကြီးနေနဲ့ကိုယ်စားလှယ်အဖွဲ့နဲ့တူလိုက်ပါလာတဲ့မြန်မာအစိုးရအရာရှိတွေကိုအလေးနဲ့အသိပေးခဲ့တာကလူခွင့်ရေးကျူးလွန်ချိုးဖောက်မှုတွေဖြစ်တဲ့အကြောင်းထွက်ပေါ်လာတဲ့ဆွဆဲချက်တွေကိုတည်တည်ချာချာစုံစမ်းစစ်ဆေးပြီးဒေသခံအားလုံးကိုလည်းဘေးကင်းလုံခြုံစေဖို့အပြင်လိုအပ်တဲ့လူသားချင်းစာနာမှုအကူအညီတွေအပြည့်အဝရရှိနိုင်မှုအချက်တွေကိုပြောခဲ့ပါတယ်
အလားတူမနေ့ကနယူးယောက်ကုလသမဂ္ဂဌာနချုပ်မှကျင်းပတဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ယုံရဲ့ပုံမှန်သတင်းစာရှင်းလင်းပွဲမှာလည်းမောင်းတော်ဒေတာဘက်ကိုရောက်ရှိနေတဲ့နိုင်ငံတကာကိုယ်စားလှယ်အဖွဲ့အခြေအနေနဲ့ပတ်သက်လို့ပြောခွင့်ရပုဂ္ဂိုလ်စတီဖင်ဒူဂျရစ်ကအခုလိုပြောသွားပါတယ
် The UN is requesting unimpeded access so that humanitarian staff can carry out comprehensive needs assessment
ကုလသမဂ္ဂအနေနဲ့မြေတရက်ခံနေတာကကန့်သတ်မှုတွေမပါတဲ့ခွင့်ပြုချက်တွေဖြစ်ပါတယ်ဒါမှသာကုလသမဂ္ဂဝန်ထမ်းတွေအနေနဲ့အဲ့ဒီဒေသမှာလိုအပ်ချက်တွေအကဲဖြတ်မှုတွေကိုကြေကြေပြန့်ပြန့်ဆောင်ရွက်နေမှာဖြစ်ပြီးတော့အရေးပေါ်လိုအပ်မှုတွေကိုလည်းဖြည့်ဆည်းပေးနေမှာဖြစ်တယ်လို့ကုလသမဂ္ဂဘေးနေတဲ့လူသားချင်းစာနာမှုဆိုင်ရာလုပ်ငန်းတွေကိုပြန်ပြီးတော့စတင်နိုင်မှာဖြစ်ပါတယ်ပြီးခဲ့တဲ့အော်တိုဘာလ9ရက်နေ့ကလေးကမောင်းတော်ဒေသမှာလူသားချင်းစာနာမှုဆိုင်ရာထောက်ပံ့မှုလုပ်ငန်းတွေရပ်ဆိုင်းခံခဲ့ရတာကြောင့်လူပေါင်း300,000ကျော်သူတို့အတွက်ပုံမှန်ထောက်ပံ့နေတဲ့ငွေကြေးစာနာရိတ်ခါနဲ့အာဟာရအကူအညီတွေကိုမရခဲ့ကြပါဘူးဒါအပြင်ကလေးပေါင်း 3,000 ကျော်ဟာအလွန်ဆိုးရင်ရလောက်အောင်အာဟာရချိုးတဲ့နေပြီးတော့သူတို့အနေနဲ့ပုံမှန်အသက်ရှင်သန်နိုင်ရေးအတွက်အထောက်အကူတွေရဖို့လိုအပ်နေပါတယ်
။မောင်းတော့နဲ့ရသေးတောင်မြို့နယ်ကကျေးရွာတွေမှာအကြမ်းဖက်စီးနှင်တိုက်ခိုက်တဲ့ဖြစ်စဉ်တွေနဲ့ပတ်သက်လို့အခြေအနေတွေကိုတွားရောက်ကြည့်ရှုနေတဲ့နိုင်ငံတကာကိုယ်စားလှယ်အဖွဲ့မှကိုရိုင်းပါဝင်နေတဲ့ UN OCHA ကုလသမဂ္ဂဌာနလူသားချင်းစာနာမှုအကူအညီပေးရေးညှိနှိုင်းရေးမှူးပီယက်ပီယွန်ကလည်းလူသားချင်းစာနာမှုအကူအညီတွေရပ်ဆိုင်းခံထားရတဲ့အတွက်အဲ့ဒီဒေသမှာအခြေအနေတွေဆိုးရွားလာတာကိုစိုးရိမ်မကင်းဖြစ်မိကြောင်းအခုလိုပြောပါရစေ
။ At the moment children who are malnourished
လက်ရှိအချိန်မှာအာဟာရချို့တဲ့နေတယ်လို့ကျွန်တော်တို့တွေ့ရှိခဲ့တဲ့ကလေးငယ်တွေကိုစပြီးကျွန်တော်တို့အကူအညီပေးနေတာတွေကိုညာတွင်းချင်းရပ်ဆိုင်းခံခဲ့ရတဲ့အတွက်သိတ်ကိုစိုးရိမ်စရာကောင်းပါတယ်။အခြေအနေတွေဟာဆိုးဝါးနေတာပါ
လက်ရှိမောင်းတော်ဒေသမှာလူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့သူတွေအတွက် အထောက်ပံ့တွေကိုအမြန်ဆုံးပံ့ပိုးပေးနိုင်ဖို့လိုအပ်နေကြောင်းပီယက်ပီယွန်ကဆက်ပြီးပြောပါရယ်မြန်မာဆိုရဘက်ကတော့သူတို့အနေနဲ့မောင်းတော့ဒေတာဘက်မှနိုင်ငံတကာထောက်ပံ့အကူအညီပေးတာတွေကိုရက်စဲထားခြင်းမရှိသလိုလူခွေရေးချိုးဖောက်မှုတွေရှိနေတယ်ဆိုတဲ့ဆွဆွဲချက်တွေဟာလည်းမှန်ကန်မှုမရှိကြောင်းညှင်းဆိုထားပါရယ်ရှင်
မအင်ဂျင်နိုင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုတော့အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးနေတဲ့အခြေအနေကိုတင်ဆက်ပေးပါမယ်ရွေးကောက်ပွဲကျင်းပဖို့6ရက်ပဲလိုတော့တဲ့အချိန်မှာအမေရိကန်သမ္မတလောင်းနေဖြစ်ကြတဲ့ဒီမိုကရက်တစ်ပါတီကဟီလရီကလင်တန်နဲ့ရီပပ်ဘလီကန်ပါတီကဒေါ်နယ်ထရမ့်တို့ဟာတူဦးတူဦးအပြန်အလှန်ထိုးနှက်ပြီးတော့ရွေးကောက်ပွဲအနံ့ရရေးအတွက်အရေးပါဆုံးပြည်နယ်တွေမှာအကြိတ်နဲ့မဲဆွယ်စည်းရုံးနေကြပါတယ်အမေရိကန်သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးမှုနောက်ဆုံးအခြေအနေတွေကိုကိုယ်စဝင်းနိုင်ကစူးစီးတင်ပြထားပါတယ်နားဆင်ကြပါခင်ဗျာ
အခုနှစ်သမရရွေးကောက်ပွဲအနံ့ရရေးအတွက်အရေးပါဆုံးပြည်နယ်တွေလို့သတ်မှတ်ထားကြတဲ့အာရီဇိုနာနဲ့နေဗားဒါပြည်နယ်တွေမှာဒေါ်နယ်ထရမ့်ကအနေငယ်အသားစီးရနေပြီးဖလော်ရီဒါနဲ့ပင်ဆယ်ဗေးနီးယားပြည်နယ်တွေမှာတော့ဟီလာရီကလင်တန်ကအနေငယ်အသားစီးရနေတဲ့အကြောင်း CNN သတင်းဌာနကနောက်ဆုံးကြေညာထားတဲ့လူမှုစစ်တမ်းမှာဖော်ပြထားပါတယ်ဒါကြောင့်လဲသမရလောက်နှစ်ယောက်စလုံးဟာဒီလေးပြည်နယ်အပါအဝင်တခြားအရေးပါတဲ့ပြည်နယ်အတော်များများမှာအခုရက်ပိုင်းတွေအတွင်းအကျိတ်နဲ့မဲဆွယ်စည်းရုံးနေကြတာဖြစ်ပါတယ်ဖလော်ရီဒါပြည်နယ်အော်လန်ဒိုမြို့မှာဗိုလ်ထုနေကပြုလုပ်တဲ့မဲဆွယ်စည်းရုံးမှုအတွင်းရီပပ်ဘလီကန်သမ္မတလောင်းဒေါ်နယ်ထရမ့်ကဒီမိုကရက်ပါတီသမ္မတလောင်းဟီလာရီကလင်တန်ကိုအခုလိုတိုက်ခိုက်ပြောဆိုခဲ့ပါတယ
် Real change also means restoring honesty to our government As you know the FBI has reopened
စစ်ဘဏ်နဲ့ပြောင်းလဲမှုဆိုတဲ့နေရာမှာကျွန်တော်တို့အစိုးရအဖွဲ့အတွင်းရိုးသားတဲ့လှုပ်ဆောင်မှုတွေပြန်ပြီးတော့ရှိလာအောင်လုပ်ဖို့လိုပါတယ်။ခင်ဗျားတို့သိတဲ့အတိုင်းပါပဲ။ FBI ကကောက်ကျစ်တဲ့ Hillary Clinton ရဲ့ email အရှုပ်တော်ပုံကိစ္စကိုပြန်ပြီးတော့စုံစမ်းစစ်ဆေးဖို့ဆုံးဖြတ်လိုက်ပါတယ်။ Hillary Clinton ဟာသူရင်ဆိုင်နေရတဲ့ဥပဒေရေးရာကိစ္စတွေအတွက်တခြားလူတွေကိုအပြစ်ဖို့ကျင်နေတာပါ။ပြီးခဲ့တဲ့ရက်အနည်းငယ်အတွင်းကသူမရဲ့ပြောဆိုလှုပ်ဆောင်မှုတွေဟာလည်းလုံးဝစိတ်ထိခိုက်နေတဲ့ပုံပေါက်နေပါတယ်။သူမပြောဆိုနေတာတွေလှုပ်ဆောင်နေတာတွေဟာမယုံကြည်နိုင်စရာပါပဲ။ဒါပေမဲ့ဒါရီအားလုံးကသူမကိုသူမသာအပြစ်တင်ရမှာဖြစ်ပါတယ
် FBI က Hillary Clinton ရဲ့ email အရှုပ်တော်ပုံကိစ္စနဲ့ပတ်သက်လို့စုံစမ်းစစ်ဆေးမှုတွေပြန်လည်လှုပ်ဆောင်နေကြောင်း FBI ညွန်ကြားရေးမှူး James Comey ကပြီးခဲ့တဲ့တောက်ကြနေ့မှာပြောကြားပြီးတဲ့နောက်လူမှုစစ်တမ်းတွေမှာ Clinton ကိုထောက်ခံမှုတွေကြာဆင်းလာနေကြောင်းလူမှုစစ်တမ်းတွေမှာဖော်ပြနေတဲ့တချိန်ထဲမှာပဲ Donald Trump ပေါ်ထောက်ခံသူအရေးအတွက်ဟာလည်းတစ်ဖက်မှာတိုးလာနေတာဖြစ်ပါတယ်ဒါကြောင့်လဲရွေးကောက်ပွဲရဲ့နီလာလေးလေးသမရလောင်းနှုတ်အပေါ်ထောက်ခံသူအရေးအတွက်ဟာကြွားချမှုနဲလာလေးလေးဖြစ်လာနေတာပါထရမ့်အနေနဲ့လည်းဒီရက်ထက်မှာပြဿနာဖြစ်စေမယ့်အကြောင်းအရာတွေနဲ့ကင်းဝေးနေတာတော့မဟုတ်ပါဘူးကူကလတ်ကလန် KKK လို့ခေါ်တဲ့လူပြူမဟုတ်သူနိုင်ငံခြားသားတွေအားလုံးကိုမုန်တီးရေလှောက်ဆောင်နေတဲ့အဖွဲ့ကထရမ့်ကိုထောက်ခံကြောင်းသူတို့ရဲ့သတင်းစာမျက်နှာဖုံးမှာအင်္ဂါနေ့ကရေးသားဖော်ပြခဲ့တဲ့အတွက်နိုင်ငံခြားသားလူမျိုးသားတွေကိုမလိုလားသူစန့်ကျင်သူအဖြစ်အစောပိုင်းကနေကအထင်ခံနေရတဲ့ထရမ့်အနေနဲ့အဲ့ဒီအဖွဲ့ရဲ့ထောက်ခံမှုကိုမလိုလားကြောင်းမုန်တီးမှုအားလုံးကိုစန့်ကျင်ကြောင်းချက်ချင်းတုံ့ပြန်ပြောဆိုခဲ့ရပါတယ်။ဒီတော့တွင်ဒီမိုကရက်ပါတီသမ္မတလောင်းဟီလာရီကလင်တန်ဟာဗုဒ္ဓဦးနေ့ကအာရီဇိုနာပြည်နယ်မှာမဲဆွယ်စည်းရုံးနေပါတယ်။အင်္ဂါနေ့တုန်းကတော့ထရမ့်ကအမျိုးသမီးတွေအပေါ်နှိမ်ချဆက်ဆံတဲ့ကိစ္စတွေအပေါ်ဖလော်ရီဒါပြည်နယ်မှာပြုလုပ်တဲ့မဲဆွယ်စည်းရုံးမှုအတွင်းကလင်တန်ကထိုးနဲ့တိုက်ခိုက်ခဲ့ပါတယ်
။ When I think about what we now know about Donald Trump and what he's been doing for 30 years, he sure has spent a lot of time demeaning, degrading,
Donald Trump
insulting,
and assaulting women. Donald Trump ရဲ့ပတ်သက်လို့ကျမတို့ခုတိထားတဲ့အချက်တွေပြင်လွန်ခဲ့တဲ့နှစ်30အတွင်းကသူလုခဲ့တဲ့ဆိုတဲ့အကြောင်းတွေကိုကျမတို့ပြန်စဉ်းစားတဲ့အခါမှာသူ့အနေနဲ့အမျိုးသမီးတွေကိုနှိမ်နယ်၊ကဲ့ရက်တယ်၊စော်ကားတယ်၊ကိုထိလျောက်ပြုမူတာတွေအတော်လေးလုခဲ့တာကိုတွေ့ရပါတယ်
ဒီနေ့ရွေးကောက်ပွဲဟာအမတန်အရေးကြီးတဲ့ရွေးကောက်ပွဲဖြစ်တဲ့ဆိုပြီးသမ္မတလောင်းနှစ်ယောက်စလုံးကပြောဆိုစည်းရုံးနေကြတာပါဒါကြောင့်လဲဟီလာရီကလင်တန်အတွက်သမ္မတဘာရက်အိုဘားမားနဲ့ဒုသမ္မတဂျိုးဘိုင်ဒန်တို့ကိုယ်တိုင်ဖုတ်ထုနေ့ကမဲဆွယ်စည်းရုံးပေးခဲ့ကြပါတယ်မြောက်ကာရိုလိုင်းနားပြည်နယ်ချက်ပဲဟီးလ်မြို့မှာပြုလုပ်တဲ့မဲဆွယ်စည်းရုံးမှုအတွင်းသမ္မတဖြစ်တဲ့ဖြစ်ထိုက်သူအနိုင်ရအောင်မဲပေးကြဖို့အတွက်သမ္မတအိုဘားမားကတိုက်တွန်းပြောကြားခဲ့ပါတယ
် And guess what North Carolina the good news is all of you are uniquely qualifiedto make sure this guy who's uniquely unqualified does not become president
yeah carolina messena shin sin sa ji ya ba tadin gaung tukhu ga ro khin mya ro a lon ha ta get ko yi shin ma si de ko sa de law tamara ma phit aw han ta bo thu ja de yi shin pi mi tu re phit ba de khin mya ro mae pe ja ya ba me kaung na tukhu ga ro ai pugu ko tamara ma phit aw han ta nai yun de ma ka ba u topi panade tinin de yi shin go si pi da phit de yi shin a pi mi song lo su ya ma ko de lang go thauk khan me pe ja ma mo ba su ga ro now american pi thong su ye samada phit la me hillary clinton be phit par de
ABC သတင်းဌာနနဲ့ The Washington Post သတင်းစာတို့ကနိုဝင်ဘာလ10ရက်နေ့မှာကောက်ယူခဲ့တဲ့လူမှုစစ်တမ်းတွေအရ Republican သမ္မတလောင်း Donald Trump က Democrat Party သမ္မတလောင်း Hillary Clinton ကို46ရာခိုင်နှုန်း55ရာခိုင်နှုန်းနဲ့မတိမတာအသာစီးရနေတယ်လို့ဖော်ပြထားပါတယ်ခင်ဗျာ
။ကုစော်ဝင်းလိုင်ပြောပြတော်တာဖြစ်ပါတယ်။တော်ရရှိမြတ်ခင်ဗျာ။ American သမ္မတလောင်းတဦးဖြစ်တဲ့ Donald Trump ကိုဝက်ကြီးယွန်းစရာကောင်းတဲ့သူမတရီစရာကောင်းတဲ့သူစသဖြင့်ရင်းရင်တီးတီးသုံးနှုန်းတိုက်ခိုက်ပြောဆိုနေကြသူတွေထဲမှာအမေရိကန်ရဲ့တစ္ဆာရှိဆုံးမိတ်ဆွေနိုင်ငံဖြစ်တဲ့ဩစတြေးလျနိုင်ငံရဲ့ခေါင်းဆောင်တွေလည်းပါဝင်နေပါဗျ။ထရမ့်ကိုထောက်ခံတဲ့လွတ်တော်အမတ်တချို့လည်းရှိပေမဲ့ Republican သမ္မတလောင်းကအမျိုးသမီးတွေအပေါ်ပြောဆိုခဲ့တဲ့အောက်တန်းကြတဲ့မှတ်ချက်စကားတွေအပေါ်မှာတော့ဩစတြေးလျနိုင်ငံရဲ့လောကကအနာရပါတီရဲ့အမတ်တွေရောအတိုက်ခံအမတ်တွေကပါပြစ်တင်ရှုံချခဲ့ကြပါဗျ။ Phil Marcia ရဲ့သတင်းလွှာကိုဆက်ပြီးတော့ပြောပြမယ်ဆိုရင်တော့
Well, Donald Trump's lewd video comments about women have been met with almost universal condemnation.
မျိုးသမီးတွေပေါ်ညဉ့်ဉန်းရိုင်းဆိုင်စွာမှတ်ချက်ပြုပြောဆိုထားတဲ့ Donald Trump ရဲ့အတန်နဲ့ဗီဒီယိုခွေပေါ်ကင်ဘာရာမြို့တော်မှာလူတိုင်းနှိပါးကဝေဖန်ပစ်တင်ခဲ့ကြပါတယ်
။အဲ့ဒါကတော့ Australia ရုပ်သံလွှင့်ဌာန ABC ကထုတ်လွှင့်တဲ့သတင်းတစ်ပုဒ်ရဲ့အဖွင့်ကိုကြားလိုက်ရတာပဲဖြစ်ပါတယ်။အဲ့ဒီလို Donald Trump ရဲ့အမျိုးသမီးတွေပေါ်မဖွဲ့မရပြောဆိုချက်ပေါ် Australia Parliament အမတ်တွေကချက်ချင်းဆိုသလိုတုံ့ပြန်ထိုးနဲ့ဝေဖန်ခဲ့ကြပါတယ်။ Donald Trump အတွက်တော့ကြုံတော့ကြုံခဲတိုက်ခိုက်ပြောဆိုတာတွေနဲ့ကြုံလဲရတာလည်းဖြစ်ပါတယ်။ Emma Husaha အစိုးရ Labor Party ရဲ့ဥပဒေပြုအမတ်ဖြစ်ပါတယ်
။ Donald Trump's a pig. He's an absolute repugnant animal who absolutely deserves to apologize.
Donald Trump လားသူဟာလုံးဝမနစ်မြို့စရာကောင်းတဲ့တိရစ္ဆာန်မှာသူ့အနေနဲ့အပြည့်အဝတောင်းပန်ဖို့ကောင်းတယ်လို့လူတွေလေးစားခံကြရတဲ့အဲ့ဒီက Republican Party ဝင်တွေအားလုံးသူနဲ့ကင်းကင်းနေကြရပါလိမ့်မယ်။
ဝင်းကြီးချုပ်မာကန်တန်ဘယ်ကတော့သူ့အစိုးရအဖွဲ့ဝင်တစ်ဦးဖြစ်တဲ့မီခီလာကက်စ်နဲ့အတူစကားပြောဆိုရမှာတန်တမန်မဆန်တဲ့လေတန်နဲ့
The comments were demeaning, they were disappointing and they were wrong full stop.
သူပြောတဲ့မှတ်ချက်စကားဟာတိတ်ခမဲ့လွန်ရာကြပါတယ်တလွဲတွေပါကကုံပြောရရင်လက်ခံနိုင်စရာမရှိပါဘူး
။ဒါပေမဲ့ Donald Trump ပေါ်တပြုံတစ်ခေါင်းဝေဖန်ပစ်တင်တိုက်ခိုက်နေကြတာဟာတိတ်ကိုလွန်လွန်းနေပါပြီလို့ပြောသူကတော့ Australia အထက်လွှတ်တော်အမတ်တစ်ဦးဖြစ်ပါတယ်။Liberal Democratic Party ရဲ့စီးနှိတ်လွှတ်တော်မှတ် David Lyon Helman ကဩစတြေးလျနိုင်ငံရေးသမားတွေရဲ့တုံ့ပြန်ပြောဆိုနေတာတွေကလွန်လွန်းပါတယ်။ဒီလောက်ထိတော့ပြောဖို့မသင့်ဘူးလို့ဆိုပါတယ်
။ Misogynist, sexist, even a groper, if he's president of the United States, we are still in an alliance.
မိမမုံသူမိမတွေကိုချုံနှိမ်တဲ့သူမဖွဲ့မရပြောတဲ့သူသူဟာ American သမ္မတဖြစ်ရင်သူဟာအစိုးရရဲ့အကြီးအကဲဖြစ်လာမယ်ဆိုရင်ကျွန်တော်ဟာအမေရိကန်ရဲ့မဟာမိတ်ပါကျွန်တော်တို့အနေနဲ့စုနဲ့ဘယ်လိုလက်တွဲလုပ်နိုင်မလဲဆိုတဲ့နီလန်ဆရာရောက်မှာပါအဲ့ဒီတော့ကျွန်တော်အကြံပြုချင်တာကကောင်းကောင်းပြောကြပါသူပြောတာကိုကျွန်တော်မကြိုက်ပါဘူးသူအနေနဲ့ထပ်ပြီးပြောတော့မယ်မထင်ပါဘူးတလောက်ပဲထားလိုက်ကြပါဗျာ
တချို့ပညာရှင်တွေကတော့1950ခုနှစ်တည်းကဩစတြေးလျရဲ့အထူးစစ်ဖက်ရေးရာမဟာမိတ်ဖြစ်ခဲ့တဲ့အမေရိကန်ပြည်ထောင်စုမှာထရမ့်သာအနိုင်ရခဲ့ရင်အန္တရာယ်ဖြစ်နိုင်တယ်ဆိုတဲ့အချက်ပေါ်အငင်းပွားနေကြပါတယ်ဩစတြေးလျအစိုးရအတွင်းမှာလည်းပြောင်ပြောင်တင်းတင်းတိုက်ခိုက်ပြောဆိုတာတွေရှိပါတယ်။စီးနှိတ်လွှတ်တော်မှတ် Darren Hinch နဲ့လူဝင်မှုကိစ္စပေါ်ဆန့်ကျင်တဲ့ One Nation Party ခေါင်းဆောင် Pauline Hanson တို့က Donald Trump ပေါ်တချို့ဝေဖန်ပစ်တင်နေမှုတွေကတရားမျှတမှုမရှိဘူးလို့ပြောပါတယ်
။ Now let's be honest about it. There are a lot of men out there.
ရိုးရိုးသားသားပဲပြောကြအောင်ပါ။ဒီမှာယောက်ျားတွေအတော်များများဟာဒီလိုမျိုးဆွဆွဖွားဖွားပြောဆိုတတ်ကြသူတွေပါ။ဒီပုံစံမျိုးတွေကြီးပါပဲ
။ Pauline Hanson ဟာဩစတြေးလျနိုင်ငံအတွင်းကိုမွတ်စလင်တွေဝင်ရောက်နေတာကိုပိတ်ပင်ဖို့လိုလားသူဖြစ်ပါတယ်။သူမအနေနဲ့ Donald Trump ကိုသူမနဲ့အမြင်သဘောထားတူတူလို့ရှုမြင်ပါတယ်။ New South Wales Parliament ရဲ့အထက်လွှတ်တော်မှာတော့ Donald Trump ရဲ့အမှုအကျင့်ပေါ်ဝေဖန်ရှုံ့ချတဲ့အဆိုကိုတခဲနဲ့အတည်ပြုခဲ့ကြပါတယ်။ဩစတြေးလျအစိုးရအရာရှိတွေဟာ Donald Trump နဲ့ရှင်ပြိုင်ဘက်နိုင်ငံခြားရေးဝန်ကြီးဟောင်း Hillary Clinton အပေါ်မှာတော့ပြင်းပြင်းထန်ထန်ဝေဖန်တိုက်ခိုက်ပြောဆိုတာမျိုးမလုပ်ကြပါဘူး။ဩစတြေးလျနိုင်ငံဟာပထမကမ္ဘာစစ်ကာလဂျာမနီကိုအတူလက်တွဲပြီးတော့တိုက်ခိုက်ခဲ့ခြင်းကစလို့ဘလို့ပဋိပက္ခမျိုးမှမဆိုအမေရိကန်ပြည်ထောင်စုနဲ့အတူရှင်တွဲရပ်တည်ခဲ့တဲ့နိုင်ငံဖြစ်ပြီးအမေရိကန်ပြည်ထောင်စုရဲ့တမရရွေးချယ်မှုအပေါ်အထူးစိတ်ဝင်စားတဲ့နိုင်ငံလေးဖြစ်ပါတယ်ခင်ဗျာ
ဒီ VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီ season ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာနံနက်ခင်ဗျာမြန်မာစံတော်ချိန်နံနက်6နာရီခွဲရှိပါပြီတော်ရက်ရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပရင်းနေမနဲ့ဖက်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40တို့ပြင်လိုင်းဒိုမီတာ50 kHz 5955နဲ့လိုင်းလက်မီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ် VOA ရဲ့ Facebook စာမျက်နှာမှာလည်းအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေပါတယ်နားဆင်နိုင်ကြပါတယ်ခင်ဗျာအခုဒုတိယပိုင်း나이ဝက်အစီအစဉ်မှာဆိုရင်ကမ္ဘာသတင်းမီဒီယာတွေပေါ်ကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရာအပတ်စဉ်ကဏ္ဍတွေနဲ့အတူ
ကျွန်တော်တို့နိုင်ငံရဲ့ပွဲခွင့်တိုးတက်မှုတော့ကတော့နိုင်ငံတကာရဲ့စီးပွားဆက်ဆံရေးကောင်းလာဖို့ပါတဲ့အရေး
မြမရေးတုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံကြားဖို့ရှိပါတယ်အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုမူလအပေါ်မပြည့်ဦးကျော်စံတာကတင်ပြပေးပါလိမ့်မယ်ခင်ဗျာ
မြမခေါင်းဆောင်ရဲ့မလွယ်ကူသောဆက်ဆံရေးဆိုတဲ့ခေါင်းစဉ်နဲ့ Nikkei Asian Review မှာ Gwen Robinson ရေးသားထားတာကိုထုတ်တင်ပြလိုပါတယ်ဒေါအောင်ဆန်းစုကြည်ရဲ့ငါးရက်ကြာဂျပန်ခရီးဟာဂျပန်နိုင်ငံရဲ့ conservative ဖြစ်တဲ့ liberal democrat party အစိုးရနဲ့သူရဲ့မပြေလည်တဲ့ဆက်ဆံရေးကိုပေါ်လွင်စေပါတယ်။တက်ကြွလှုပ်ရှားသူဘဝကနေနိုင်ငံရေးသမားဖြစ်လာတဲ့ဒေါအောင်ဆန်းစုကြည်ဟာပုဂ္ဂိုလ်ရင်းနဲ့ဝတ်တရားကိုခွဲခြားရကောင်းမှန်သဘောပေါက်ခဲ့ပါပြီ။ဒါပေမဲ့သူထင်းထင်းခံခဲ့ရခြင်းတုန်းကဂျပန်အစိုးရဟာမြန်မာအစိုးရကိုဒဏ်ခတ်ခြင်းမရှိဘဲပုံမှန်ဆက်ဆံနေခဲ့တာနဲ့ပတ်သက်လို့သူမကျေနပ်ဘူးဆိုတာပြသခဲ့ပါတယ်။ဒါမဲ့ဒေါအောင်ဆန်းစုကြည်ရဲ့လက်တွေ့ကြကြချင်းကလာမှုကြောင့်အခုတစ်ချိန်ဂျပန်ခီးစဉ်ကတော့ယခင်2013ကသွားခဲ့တဲ့ခီးစဉ်နဲ့အများကြီးနှွေးထွေးလာခဲ့ပါတယ်။2013ခီးစဉ်တုန်းကတော့ဒေါအောင်ဆန်းစုကြည်ကဂျပန်နိုင်ငံမှာအမျိုးသမီးတွေအခွင့်အရေးနှင်းကျနေမှုကိုဝေဖန်ပြောဆိုတာမျိုးလိုကတိကောက်ဖြစ်စရာတွေရှိခဲ့ပါတယ်။ဂျပန်ပါလီမန်မှာအမျိုးသမီးအမတ်ဥယျာဟာမြန်မာနိုင်ငံလွှတ်တော်မှာတော့မရှိဘူးလို့သူကအဲဒီမှာပြောခဲ့ပါတယ်။ဒါပေမဲ့ရည်စရာဖြစ်နေတာကအခုစုကိုယ်တိုင်ခေါင်းခေါက်ရွေးခဲ့တဲ့မြန်မာနိုင်ငံလက်ရှိအစိုးရအဖွဲ့ထဲမှာအမျိုးသမီးဆိုလို့သူတယောက်ကလွယ်ပြီးဘယ်သူမှမပါတာပဲဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ဒီထောက်ဂျပန်သွားတဲ့အကြောင်းရင်းတွေအများကြီးရှိတဲ့အထက်မှာပထမတစ်ချက်ကတော့တရုတ်နဲ့အမေရိကန်တို့နဲ့ထိညှိနှိုင်မဲ့ဗမ်လိုက်နိုင်ငံကြားရေးမူဝါဒကိုခိုင်မအောင်ပြသဖို့ပဲဖြစ်ပါတယ်။ဒါပေမဲ့ဂျပန်ကတော့ထိတ်တန့်ဦးစားပေးစီရင်မှမပါဝင်ခဲ့ပါဘူး။လာအိုထိုင်းတရုတ်အိန္ဒိယဗြိတိန်အမေရိကန်ပြည်ထောင်စုတို့ကိုသွားပြီးမှရောက်ရှိလာတာပါ။နောက်မကြာခင်ခီးစဉ်အနေနဲ့တောင်ကိုရီးယားကိုသွားမယ်လို့ခန့်မှန်းကြပါတယ်။တရုတ်ခီးစဉ်မှာဒေါအောင်ဆန်းစုကြည်ဟာအင်မတန်နှွေးထွေးမှုကိုပြသပြီးအမေရိကန်တို့ကဒဏ်ခတ်ပိတ်ဆို့မှုကိုရုပ်သိမ်းခြင်းလာအောင်လုပ်ပြခဲ့ပါတယ်။တရုတ်ကလည်းသူ့ကိုနိုင်ငံကောင်းဆောင်တယောက်လို့ကြိုဆိုပြီးပူပေါင်းဆောင်ရွက်ရေးသဘောတူစာချုပ်တွေအများအပြားလက်မှတ်ရေးထိုးချုပ်ဆိုခဲ့ပါတယ်။ဒေါအောင်ဆန်းစုကြည်ကအခုလိုပထဝီနိုင်ငံရေးအရာထင်ကြီးဖို့ကြိုးစားလာတဲ့အတွက်မြန်မာနိုင်ငံအပေါ်စီးပွားရေးနိုင်ငံရေးဩဇာလွှမ်းမိုးရေးတရုတ်ဂျပန်အမေရိကန်တို့ရဲ့ပြိုင်ဆိုင်မှုဟာပုံမပြင်းထန်လာစေတယ်လို့ကြွမ်းကျင်သူတွေကသုံးသပ်ကြပါတယ်။ဒီခေတ်စဉ်ရဲ့ဒုတိယရည်ချက်ကတော့ယင်းနှိမ့်နှံမှုနဲ့စီးပွားရေးအထောက်ပံ့ရရှိရေးဖြစ်ပါတယ်။ဒါကိုတော့ဂျပန်ကလည်းလိုလိုလားလားပဲကန့်လန့်ပါတယ်။သို့တော်လည်းမြန်မာနိုင်ငံကိုအများဆုံးကူညီထောက်ပံ့တဲ့နိုင်ငံဖြစ်ပါရဲ့နဲ့ဦးစားပေးလျောက်ချင်းမခံရတာတခုပဲပြောစရာရှိပါတယ်။ဒေါအောင်ဆန်းစုကြည်ဘက်ကတော့အမေရိကန်နဲ့တခြားနိုင်ငံတွေကိုလိုပါပဲဂျပန်အတွက်လည်းစီးပွားရေးတကားဖွင့်ထားတယ်ဆိုတာပဲဖြစ်ပါတယ်။တတိယတစ်ချက်ကတော့ဂျပန်စိုးရိမ်တဲ့နိုင်ငံရေးနဲ့လူမျိုးရေးကိစ္စဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ခနော်ခနဲ့ညီညာရေးဖြစ်စဉ်မှာစိစပ်ပြဖို့အတွက်အသံပါတယ်။နှစ်နိုင်ငံဆက်ဆံရေးနဲ့ပတ်သက်ပြီးနောက်ဆက်တွဲဖြစ်လာနိုင်တာကတော့မြန်မာနိုင်ငံရဲ့ညီညာရေးဆွေးနွေးပွဲမှာနိုင်ငံတကာအကြက်ခတ်အဖွဲ့တွေအထက်ဂျပန်နိုင်ငံပါဝင်လာလိမ့်မယ်။တခါနှစ်နိုင်ငံအကြားစစ်တပ်ချင်းအပြန်အလှန်သွားရောက်လည်လာမှုတွေမြန်မာစစ်အရာရှိတွေကိုဂျပန်တို့ဘက်ကလက်ကျင့်ပေးမှုတွေနှိပညာအစီအမံလုပ်ပေးတာတွေရှိလာမယ်ဖြစ်တယ်လို့သုံးသပ်ရေးသားထားပါခင်ဗျာ
။ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ဆက်ပေးခဲ့တာပါ။အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလည်လာကြအောင်ပါ။မနေ့ခင်းတိုင်းနားဆင်နေကြအမေရိကန်ဣဒီယန်တို့အင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလာတန်ကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်။
ီနေ့မင်းတင်ပြမယ် ADM အသုံးက
close call
ဖြစ်ပါတယ်စာလုံးပေါင်းက C L O S E close ကကတ္တာနီးတာ C A L L call ကခေါ်တာဆိုတော့စကိုက်လုံးရဲ့ဓာတ်ရိုက်ဒီပဲကတော့ကပ်ပြီးခေါ်တာပေါ့ ADM ဆိုတဲ့သဘောဒီပဲကဒီနေရာမှာအန်ဒီရဲ့ကနေတီတီကလေးလွတ်တာကိုဆိုးတာပါကံကောင်းလို့လက်မတင်လေးတွေလွတ်သွားတဲ့သဘောမျိုးပေါ့ဒီသုံးနှစ်ပတ်သက်လို့ George Group ပြီးတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် We were very lucky as we got out of our house before it was burned down. It was a very close call.
ကျွန်တော်တို့တိတ်ကိုကံကောင်းနေအိမ်တိမ်လုံးမီးလောင်ပြမကြခင်ကျွန်တော်တို့ထွက်ပြေးနိုင်ခဲ့တယ်လေလက်မတင်လေးတွေလွတ်သွားခဲ့တယ်လို့ဒီပေးရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
We were very lucky as we got out of our house before it burned down. It was a very close call.
And ye ga ni ti ti kle lut da ko pyo chin idiom a thong ya be lu pyo mle.
Close call.
Lu pyo lu ya ba de. A ra ga ro di kini mne chin pya ke de idiom a thong me phit ba de.
English sa tin ga sa pu cha che ko na sin ke ya da phit ba de. Aku ro မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးပါတော့မယ်ဂျပန်နိုင်ငံရဲ့ယင်းနှီးမြှုပ်နှံမှုတွေဟာကြံနိုင်ငံတချို့ရဲ့ယင်းနှီးမြှုပ်နှံမှုတွေစာရင်မြန်မာနိုင်ငံအတွက်ပိုးပြီးတော့အကျိုးရှိနိုင်တယ်လို့စီးပွားရေးပညာရှင်ဦးစောမြင့်မောင်ကသုံးသက်ပါတယ်နိုင်ငံတော်အကြံပေးပုဂ္ဂိုလ်ရဲ့အခုခီးစဉ်မတိုင်ခင်တည်းကဂျပန်ယင်းနှီးမြှုပ်နှံမှုတွေမြန်မာနိုင်ငံမှာရှိနေပြီးဂျပန်ဟာမြန်မာနိုင်ငံနဲ့အခြေအနေကိုထဲထဲဝင်ဝင်နားလည်သဘောပေါက်တယ်လို့ဆိုပါတယ်အရင်အမျိုးသားလွှတ်တော်နိုင်ငံရေးစီးပွားရေးဥပဒေရေးရာကော်မရှင်အဖွဲ့ရဲ့အဖွဲ့ဝင်ဖြစ်တဲ့ဦးစောမြင့်မောင်နဲ့ဦးကျော်စံသာဆွေးနွေးသုံးသပ်ထားရမှာဒေါအောင်ဆန်းစုကြည်ရဲ့ဂျပန်ခီးစဉ်ဟာစီးပွားရေးရာဘလောက်ရေးပါတယ်ဆိုတာကိုသူကအခုလိုစပြီးတော့ပြောပါတယ်
။ကျွန်တော်တို့နိုင်ငံရဲ့ပွဲစဉ်တူတူမှုတော့ဆိုတော့နိုင်ငံတကာရဲ့စီးပွားရေးဆက်ဆံရေးကောင်းလာဖို့ကတော့အရေးပါတယ်ပေါ့ဗျာ။နိုင်ငံတကာဆိုတဲ့အထဲမှာဂျပန်ကလည်းဒါအရေးကြီးတဲ့နိုင်ငံတစ်ခုအနေနဲ့ပါတာပေါ့။ဟုတ်တယ်လေဂျပန်ယင်းမီးမြုံနာမှုတွေကရောက်လာတာကြားပါပြီဂျပန်ဒီမြန်မာနိုင်ငံရဲ့စီးပွားရေးကိုတခြားနိုင်ငံတွေလက်ဆောက်လို့ရှိရင်တော်ကိုထဲထဲဝင်ဝင်ပြီးတဲ့နိုင်ငံလို့ပြောလို့ရှိရင်ရပါတယ်ဟောဆိုတော့ကြိုက်ကြိုက်အကူအညီနဲ့ကျွန်တော်တို့လုပ်နေတဲ့ဖွံ့ဖြိုးလုပ်ငန်းတွေလည်းအများကြီးရှိနေတယ်ဂျပန်ပြည်ရဲ့ရှင်တွေလည်းဗမာပြည်ထဲမှာမပြတ်မပြတ်ရှိနေတယ်ဆိုတော့ဂျပန်နိုင်ငံအနေနဲ့ကဗမာပြည်ရဲ့စီးပွားရေးအခြေအနေနိုင်ငံအခြေအနေပတ်သက်လို့သူတို့မျက်ခြေမပြတ်ပါဘူးသူတို့ကတော့အတီတော်တော်ကိုတင်းကျပ်ကြပြီတဲ့သဘောရှိပါတယ်။အဲကြောင့်ကျွန်တော်တို့ကဟိုဗမာပြည်ရဲ့အခြေအနေနဲ့ပတ်သက်လို့တွားပြီးတော့ဆွဲဆောင်ရလောက်အောင်အကြောင်းကတော့တိတ်မဟုတ်အဲ့ဒါတော့မဟုတ်လောက်ဘူးနဲ့ထင်တာပဲနော်ဒါကျွန်တော်တွေ့ကြည့်တာပါ။ဟု
တ်က
ဲ့။နောက်ဒီတစ်ခါဒီနိုင်ငံတိုင်းပြည်ကဂျပန်ခီးမှာစီးပွားရေးလုပ်ငန်းရှင်တွေကသူနဲ့ပွားမတော်ဘူးဗျ။အကျိုးပြီးတော့သူတို့ကဂျပန်နဲ့စီးပွားရေးလုပ်ငန်းရှင်တွေကသူကပေါ်လာလို့ဆိုသူတို့တက်တက်သွားတတ်ကြတာရှိတယ်ကြာကြားရတယ်ပေါ့နော်အဲ့တော့ဂျပန်ကဒီစီးပွားလုပ်ငန်းရှင်ချင်းချင်းဆက်သွယ်တွေကသူရှိနေတယ်လုံလဲလုံနေတာတွေရှိနေပါတယ်အဲ့ဒီဘောတော့တွေ့ရတာပေါ့ဗျာ
ဟုတ်ကဲ့ဆိုတော့ဂျပန်ကမြန်မာနိုင်ငံအကြောင်းကိုသိနေပြီမြန်မာနိုင်ငံထဲမှာဂျပန်စီးပွားရေးတွေလည်းရှိနေတယ်ဆိုတော့တချို့ကနိုင်ငံသားယင်းနှီးမြှုပ်နှံသူတွေကမြန်မာနိုင်ငံရဲ့အခြေအနေဟာယင်းနှီးမြှုပ်နှံလောက်အောင်မကောင်းသေးဘူးဆိုပြီးတော့အမျိုးမျိုးအကြောင်းပြရတာတွေ့ရပါတယ်ဥပမာအဖြစ်infrastructure အခြေခံအဆောက်အုံတွေဟာသူတို့ယင်းနှီးမြှုပ်နှံလောက်အောင်မကောင်းဘူးလို့ပြောကြတယ်။တချို့ကဒါ chronic စီးပွားရေးသမားတွေပဲအဓိကလွှမ်းမိုးနေတဲ့အတွက်ကြောင့်လည်းသူတို့အတွက်လူရကန်ရတာခက်တယ်လို့ဆိုပါတယ်။ဆိုတော့ဒီအခက်အခဲတွေကိုကြတော့ဂျပန်တွေကဘယ်လိုသုံးသပ်ကြပါလဲ။ဒီဟာတွေကိုဂျပန်တွေကဘယ်လိုကျော်လွှမ်းနိုင်ပါလဲ။ဆရာပထမဆုံး infrastructure အခက်အခဲဂျပန်တွေစိတ်တိုင်းကြံ့နေကြစီပွားရေးလားများ။မြန်မာနိုင်ငံရဲ့
infrastructure ရဲ့အခြေအနေကတခြားနိုင်ငံတွေရဲ့အခြေအနေနဲ့ရှင်းပြစဉ်းစားပြီးတော့မှမြန်မာနိုင်ငံကိုယင်းနှီးမြှုပ်နှံမှုစဉ်းစားကြမယ်ဆိုလို့ရှိရင်ပြည်ပြီးတော့ခြေလီကောင်းကြီးလို့ပြောလို့မရဘူးဒါကတော့ဟိုတဲ့တယ်ပဲပြောကြမှာဆိုလို့ရှိရင်ဒီဥရောပတို့ဘာတို့ကတော့အဲ့ဒီဘက်ရှူတောင်းကနေကြည့်တာဒီများတယ်ဘုရောဂျပန်ကတော့ကျွန်တော်တို့အမြင်ကမြန်မာနိုင်ငံပေါ်မှာထားတဲ့သူ့ရဲ့သဘောထားဥရောပတို့ဘာတို့အဲ့ဒီအနောက်ကလူနဲ့ပြည်မတူတဲ့ပုံစံတွေ့ရတယ်သူတို့ကဒီမြန်မာနိုင်ငံရှိနေပြဿနာတွေတော်တော်များနားလည်နေတယ်သူတို့စီးပွားရေးနဲ့ပတ်သက်လို့ဒါတွေကိုမြင့်တင်ဖို့ရတယ်သူတို့ကဘာတွေလုပ်ပေးနိုင်မလဲဆိုတော့ဟာသူကစဉ်းစားတာဆိုတော့ကဉာဏ်တွေတခြားနိုင်ငံတွေကစီးပွားရေးလုပ်ငန်းရှင်တွေမစဉ်းစားတဲ့ဟာမျိုးသူတို့လိုက်စဉ်းစားတာမျိုးတွေရှိတယ်ပေါ့အဲဒီမှာဒီဖွင့်ရေးနဲ့ပတ်သက်တာလေအဲ့ဒါတွေကသူကဂျိုက်ကာနေတစ်ဆင့်လာတယ်ဗျဒီပြဿနာတွေရှိတယ် infrastructure ရဲ့အင်တာနက်ပေါ့ဗျာဆက်သွယ်ရေးကိစ္စတို့လမ်းမဆက်သွယ်ရေးဆက်သွယ်တို့ပေါ့နော်
ဒီဟာတွေကဒီမှာအများကြီးကျွန်တော်လုပ်ချက်ရှိနေဆိုတော့သူတို့ပြီးတယ်ဗျ။အဲ့ဒီဟာတွေကြားတဲ့ကိုသူတို့ကဘယ်လိုနီးနေသူတို့ထပ်ပေါက်ရှာပြီးတော့လုပ်မလဲဆိုတဲ့ဟာတွေသူတို့မှအစီအစဉ်နေရှိတယ်။သူလာလိုက်သူတို့ကဟိုစီမံကိန်းလိုဆန်ဆန်မျိုးသူတို့ package နဲ့လာတာပေါ့နော်။နောက်တစ်ချက်ကလည်း agency ဖြစ်တဲ့တရုတ်နောက်တော့သူကလည်းစီးပွားရေးမဟာရေးအကြီးဖြစ်နေပြီ။တရုတ်ပြည်ရဲ့စီးပွားရေး influence ကဘာပြောင်းအဲ့ဒါကြီးရယ်ဆိုတာလူတိုင်းလည်းသိတယ်၊ကမ္ဘာလည်းချီပြီးတယ်ဒီနေရာကိုဂျပန်ကတခြားနိုင်ငံတွေစဉ်းစားလို့မဟုတ်ဘူးလေသူလေးသူဟာလေသူကိုယ်ပိုင်ဟာနဲ့သူဝင်ဖို့ရတာတော်သူဝင်မှာကိုဖြစ်မယ်ဆိုတဲ့သဘောမျိုးသူ့မှာဒီခါပေါ်ဆိုင်ရှိတယ်ကျွန်တော်တို့တွေ့ရတာပေါ့နော
်ဆိုတော့ကျွန်တော်ဒီညမှာမိကျင်တာဗမာပြည်ထဲမှာအခုလောလောဆယ်အများဆုံးရင်းနှီးမြှုပ်နှံနေတာကတော့တရုတ်နိုင်ငံဖြစ်ပါတယ်ဆိုတော့ဂျပန်နိုင်ငံရဲ့ရင်းနှီးမြှုပ်နှံလာမဲ့ပမာဏဟာတရုတ်ကိုရှင်းနိုင်တယ်တရုတ်ကို balance လုပ်နိုင်တဲ့ပမာဏတိဖြစ်လာနိုင်တယ်လို့ဆရာတွက်ပါလား
ဒီအရတော့ဟိုသူတို့ဘယ်နေရာဘယ်စိတ်တမ်းမှာယင်းနှိမ့်နေတယ်လို့ဆိုရဲမူတည်တာပေါ့။အမကြီးမှာဆိုတာကယင်းနှိမ့်နေဟိုကနာများတယ်ကြီးမားတယ်ဆိုတဲ့ဟာကတပြည့်တည်းကျတော့ယင်းနဲ့တဘာတန်းကြီးစိတ်တာပေါ့။ energy စိတ်တမ်းမှာယင်းနှိမ့်နေတာတွေကတော့များတယ်ပေါ့ဗျာ။မပြုတ်ကတော့တော်တော်များများတယ်အဲ့ဒါတွေကများတာပေါ့။ဂျပန်ကျတော့သူကဟိုအခြားစိတ်တာတွေကိုသူသိဝင်လာတဲ့သဘောရှိတယ်။အဲတော့ကျွန်တော်တို့ကဂျပန်ရဲ့ဒီဟိုလုပ်ဖို့ကောင်းတဲ့ပတ်သက်လို့ပို့ပြီးတော့အလေးထားပြီးတော့ကြည့်တာကအဲတကယ်လို့များခုနကပြောကျွန်တော်နိုင်ငံမှာရှိရင်းနှီးမြှုပ်နှံမှုအားနည်းနေတဲ့ industry ပေါ့ manufacturing နဲ့အဲဒီ agriculture လို့ sector တွေကိုသူဝင်လာပြီဆိုလို့ရှိရင်တော့တည်ကြပြီဒါဆိုလို့ရှိရင်ကျွန်တော်တို့နိုင်ငံကိုသူသေးသေးကြဖွံ့ဖြိုးတိုးတက်အောင်လုပ်မဲ့နေထိုင်မှုရောက်လာမယ်လို့ကျွန်တော်တို့အဲ့လိုတွက်လို့ရပေါ့ဒါကြောင့်ဟိုပမာဏအားဖြင့်ဟိုငွေသားပေါ့နော်ဒေါ်လာဘယ်နှသန်းဘာညာဘယ်လောက်ဘီလီယံဆိုလို့ရှိရင်တည့်ရင်တော့ဒီခြားနာတော့ခြားနာနေမှာပေါ့ဟုတ်ဆိုင်တိုင်းမလူတဲ့ဘောင်မူတည်ပြီးရင်းနှီးမြှုပ်နှံပမာဏကွာတာဟိုအကြီးတေးကွာတာဟိုဘုသောသူဥတည်တဲ့ဆိုင်တိုင်းကနည်းနည်းပို့ပြီးတော့ solid ဖြစ်တယ်လို့ကျွန်တော်အဲ့ဒီဟာလေးဟိုတွေ့ရပါတယ
်နောက်တစ်ခုကဂျပန်ရင်းနှီးမြှုပ်နှံတာနဲ့တရုတ်ရင်းနှီးမြှုပ်နှံတာလူတွေကတော့ဂျပန်ရဲ့ရင်းနှီးမြှုပ်နှံမှုကပို့ပြီးတော့အကျိုးရှိတယ်ဘယ်အချက်တွေမှာစားတယ်စသဖြင့်တွက်ကြပါတယ်ဆရာကဘယ်လိုနှိုင်းရှင်းလို့ပါလဲဥပမာဖြင့်တဘာဝပေါင်းရင်
ပြုံးပြီးတော့ကျွန်တော်ဆိုတော့ပြောတဲ့အသေးပဲလေအဲ့ဒါပါပဲအဲ့ဒီသဘောကိုပြောချင်တာပါပဲအဒီကတော့ခုနပြောသလိုဒီ energy တွေကိုသူအလေးထားတယ်။နောက်တော့သူ့ကုန်စည်တွေကိုလည်းများများရောင်းအောင်လို့သူကလုပ်တယ်။ဒီတမယ်ရိုးကြသူလုပ်တယ်လုပ်တာရှိတယ်။နောက်ပြီးတော့တော်တော်များများကပြုတ်ကဟိုဘယ်လိုပြောမလဲဗျာ။တရားမဝင်တဲ့နေ့တွေနဲ့သူကဝင်လုပ်လာတယ်လည်းအများကြီးရှိတယ်ပေါ့ဗျာ။နော်ဒါကတော့နိုင်ငံတော်အချက်အလက်နဲ့မဟုတ်တာတွေလည်းသူရှိတာပေါ့။အဲ့တော့ပမာဏနေကြည့်လို့ချင်းပြုတ်ကအများကြီးဖြစ်နေတာပေါ့။ဟိုတကယ်ရကြတော့ကျွန်တော်တိုင်းပြည်တဲ့လိုအပ်တဲ့ဟိုဖို့လို့မလဲ manufacturing နေဒီလေယာကန္တနေပတ်သက်လို့အဲ့ဒါတွေနဲ့ပတ်သက်လို့ပြုတ်ကတိတ်လောက်တာမတွေ့ဘူးစိတ်ဝင်စားတဲ့ဟာလည်းမပြဘူးเนา
ะနောက်တစ်ခုကအဲ့ဒီဂျပန်ရဲ့ရင်းနှီးမြှုပ်နှံမှုအတွက်သူတို့အနေနဲ့အဟံတားဖြစ်နေတယ်လို့မြင်နိုင်တဲ့အချက်လက်တွေဘာတွေရှိပါသေးလဲဥပမာဖြင့်နိုင်ငံရေးတည်ငြိမ်မှုတို့ဘာလို့ဂျပန်စိတ်တမ်းကြဖြစ်နေပါရဲ့လားဆရာနောက်ထပ်ခရိုနီစီးပွားရေးလောကမှာသူတို့လက်စင်လူတွေဟိုငွေကအနာပိုင်းတွေနဲ့စစ်တပ်နဲ့ပေါင်းပြီးတော့လုခတ်တဲ့လူတွေကလုံးမနေလို့လက်စံစားကြပါရဲ့ဒီအချက်တွေကရောဂျပန်တွေစတင်ရဖြစ်ပါရလားခင်ဗျာ
အခန်းပြောပြတဲ့ပိုင်းပေါ့နော်ဟိုငွေဥပ္ပိယရဲ့တိုင်းပြည်ငွေဥပ္ပိယရဲ့ဘာညာခုနအဲ့ဒီအကြတော့အဟန်တတွေအများကြီးရှိနေတာဒါကကျွန်တော်တို့သိနေတာဒါကြာလာပြီးခုမှမှမဟုတ်တာအခုလက်ရှိအစိုးရအနေနဲ့လိုလွန်ခဲ့တဲ့ဖြစ်လာတဲ့ဟာတွေသူကတော့ချက်ဆက်ပြီးရှင်းနေရတယ်လည်းရှိနေတာအဲ့တော့အချိန်ကြီးကဘိုးတော့ကတောင်းတဲ့စာလို့ရှိရင်ဥမငင်းငင်းနဲ့ဘာနဲ့ပတ်သက်လို့ပိုကောင်းလာတဲ့နေထိုင်တောင်ရှိနေတာဆိုအဲ့ဒါတွေကအတားအဆီးဖြစ်လို့နိုင်မယ်လို့ကျွန်တော်သိနေတယ်နော်ဂျပန်နေတာဟိုအန်ဒရရှိတဲ့ area နေသက်ဒီပါအဲ့ဒီအချိန်အောင်မှာသူကခွင့်ပြုလုပ်ငန်းတွေပဲသူတော့လောက်တာတွေပါတယ်ဒါတွေလည်းရှိတာပေါ့နောက်ခရိုနီကိစ္စခရိုနီဆိုတာကဟိုဗမာပြည်မှာဒီကနအင်အားကျွယ်ဝတဲ့ပုံကူကြီးတွေလို့ဒီလို solution တော့သူတို့ရောရှိတာပေါ့ဘုရားတကယ်တမ်းပြောချက်စရာဆိုလို့ရှိရင်လောက်လောက်လာလာမရှိပါဘူးကျွန်တော်မြင်ပေါ့နော်ဟုတ်သူချမ်းသာတာချမ်းသာတဲ့အနေနဲ့2မျိုးပေါ့ကျွန်တော်တိုင်းပြည်တဲ့လူအပ်တော့ဒီဖွံ့ဖြိုးရေးဖြစ်ပေါ်နိုင်သေးတဲ့ရင်းနှီးမြှုပ်နှံမှုတွေသူတို့တိတ်လို့တာမတွေ့ရပါဘူး။သူတို့ကရေပုံရအားဖြင့်ပေါ့နော်။လွယ်လွယ်နဲ့အကျိုးမြတ်ရတဲ့စီးပွားရေးတွေကိုသူကပုံစင်ဝင်သားတယ်ဗျ။ကျွန်တော်မြင်တာ။အဲ့တော့အစိုးရနဲ့ပေါင်းပြီးတော့လုပ်လို့ဆိုတော့အစိုးရဆရာရတယ်။အစိုးရကအကြောင်းမျိုးမျိုးကြောင့်လုတ်ပိုင်ခွင့်မရဘူး။လုတ်ပိုင်မရတော့ကဆန့်ရှင်းရောက်ရှိမယ်။တခြားကိစ္စတွေရောက်ရှိလုတ်ပိုင်ခွင့်မရတာတွေကိုသူတို့အစိုးရရဲ့ကိုးစားဓာတ်ရလုတ်ပြီးနေသူတို့တော့အကျိုးမြတ်ယူတဲ့ဟာမျိုးလေ။သူကဒီလိုနဲ့ချမ်းသာတဲ့လူတွေများတာ။နောက်ပြီးတော့တခါကြတော့ဒီပြီးခဲ့တဲ့ဒီမူဝါဒအမှားတွေရှိတာပေါ့ဗျာ။အမှပါဗီတိုက်လုပ်မဲ့ဆိုပြီးတော့မှအောက်စင်းနဲ့ရောင်းပြီးရယ်ကျွန်တော်ဖြစ်စီရယ်ပါဗီတိုက်ဒါမျိုးမဟုတ်ဘူး။အဲ့လိုနည်းနဲ့နိုင်ငံတော်ရဲ့ SFC ကိုသူတို့က အင်မတန်ဒီမတန်တဆရေးနှုံးနေလို့သူကရလိုက်ပြီးတော့အဲ့ဒီပြန်ရောက်သွားချမ်းသာကြတာဖြစ်တာကိုတကယ်လို့တိုင်းပြည်စိုးရိမ်တဲ့ဒါတွေကဘာမှကျိုးရှိလာတယ်လို့ပြောလို့မရတဲ့ဟာတွေအဲ့တော့ပြောရင်ကခုံဒီလေးလို့ခေါ်ရလောက်တဲ့ပုံပူဒီကစိုးရိမ်မှာဒီပန်းလို့ပေါင်းတဲ့ကြိုင်ထိုင်နာလောက်ဟာစောစားရှိပါဘူးကျွန်တော်တော့ရှိတယ်လို့မမြင်ပါဘူးဒီပုံပူတွေ
သူတို့နဲ့တွဲပြီးအဲ့ဒီခရိုနီစီနဲ့တွဲပြီးလောက်ရမှာကိုဂျပန်တွေကဘဝင်ကြလာဆရာကြီးတော့
သူဒီခုံဒီနဲ့ဒီနဲ့လေမဆိုင်မင်းအစိုးရရဲ့တွေ့ပြီးလို့လို့ရထော်နိုင်တဲ့ဟာတွေရှိတယ်ဆိုကြပါစို့ဟို market economy ကိုတည်ချတော့မယ်ဆိုလို့ရှိရင်ဘိုးတော်ရှိတယ် SEE တွေကတော့ဘလို့ကိုင်မလဲဘလို့ company tax လုပ်မလဲဆိုတဲ့ဟာတွေအစိုးရခုတည်းကမကိုင်သေးဘူးဒီလိုနေရာမျိုးတွေမှာကျွန်တော်ကူညီလို့ရင်းတယ်သူကျွန်တော်တို့ခုမှစကားစားရှိတဲ့ stock exchange လို့ပါဆိုဂျပန်ကကြားတော့ဒီပါတီ banking sector တို့နဲ့ပတ်သက်တာတွေတို့အဲ့ဒီ financial services နဲ့ပတ်သက်တာတွေတို့လာပြီးတော့အကူကြီးပေးချင်ပါလေဒိုင်လုပ်ချင်ပါလေနဲ့ပြောနေရကြားလာပြီအေးရင်အေးဆိုရတယ်ဒါဒီနားလေဟန်လည်းမတူစိတ်ဝင်စားလည်းမတူမလုပ်ခဲ့ဘူးခုတည်းဒီလည်းမလုပ်ကြသေးဘူးအခုဆိုရလည်းတည်းလေအဲ့ဒီဟာတွေကောင်းမကင်ဘူးအဲ့ရမျိုးတွေဆိုတာကကျွန်တော်တို့ရှိတာဘုံဒီလို့ဆိုတဲ့ပုံစံတွေကဘာမှလုပ်နိုင်တဲ့ကိစ္စတွေမဟုတ်ပါဘူ
းဟုတ်ကဲ့ဆရာ
တော့ဒီတကယ်တည်းကတော့အစိုးရအဆက်ဆက်ပေါ့ဒီခုလက်ရှိအစိုးရအထူးစီးပွားရေးနဲ့ပတ်သက်တဲ့ဟာမူဝါဒကရှင်းရှင်းလင်းလင်းကိုတို့မရှိတာမချနိုင်ခုလုံးချနိုင်လို့
အဲ့တော့မြန်မာနိုင်ငံမှာဂျပန်တွေရင်းနှီးမြှုပ်နှံလာပြီးတဲ့အတွက်ကြောင့်မြန်မာပြည်တွင်းမှာပြည်သူတွေတွန်းကျင်မှုကြံရေးခက်မလားမြန်မာဒီတိုင်းရင်းလုပ်ငန်းရှင်တွေအတွက်အတားအဆီးဖြစ်မလားသူတို့ရောအပိယဘယ်လောက်ရောက်နိုင်တယ်လဲဆိုတာတစ်ချက်ပြောပါဆရာကြီးအကျေ
ကြီးဒါအဲ့ဒါကိုကိုတို့လို့ဒါဓမ္မဆိုင်ကြီးနဲ့ပတ်သက်တဲ့လုပ်ငန်းတွေမှာရင်းနှီးမြှုပ်နှံလာတယ်ဆိုလို့ရှိရင်အာမန်ပြည်သူတွေတော်တော်များပို့ပေါင်းတယ်မဟုတ်တော့အလုပ်ကင်ဆွန်လန်းနေအများကြီးပေါ်လာမယ်technology တွေကျွန်တော်တို့ရမယ်သူတို့ရှိရအဲ့တော့ဒါမျိုးကိုခရိုနီဆိုတဲ့ပုံစံတွေဂျပန်ရင်းနှီးမြှုပ်နှံသူတွေလုပ်ငန်းကြီးတွေမှာတွဲလုပ်ရင်းနဲ့လုပ်လာလို့ချင်းအဲ့ဒါလည်းပေါ့ဒါဆိုရင်ကောင်းတာပဲကောင်းလာနိုင်တာပဲဟိုဘယ်လိုပြောလဲပြိုင်နေနီးနေတဲ့ဂျပန်ကိုတားလို့မရပါဘူးသူဘယ်လိုမှမပြိုင်နိုင်ပါဘူးသို့တော်သို့သောပြောသူလို့ပေါ့အတားအဆီးဖြစ်နေတဲ့သူရောမယ်ဆိုလို့ရှိရင်ဘယ်လိုနေရာရှိနိုင်လဲဆိုပြီးဥပမာသူကမြေတွေလုံကြီးအုပ်ထားတယ်မြေသေးတွေကြီးနေတယ်နောက်တကယ်အချက်ချကြတဲ့နေရာတွေကိုဒီလူတွေလက်ထက်မှာရှိနေတယ်အဲ့လိုနေရာတွေကိုခုနပြောတဲ့နာညာရင်းနှီးမြှုပ်နှံလိုတဲ့လူတွေကအဲ့နေရာဝင်မတိုးနိုင်ဘူးဈေးကြီးနေတယ်အဲ့ဒီနေရာကိုအဲ့လိုလောက်ဈေးကြီးတာမျိုးလည်းမရင်းနှီးနဲ့ကြည့်ရမလို့ဒါကတဘာဝပဲအဲ့ဒါကမျိုးအစိုးရဝင်ရှင်းပေးလीသူကဝင်ရှင်းပေးတဲ့နည်းတွေရှိပါတယ်မူဝါဒရှင်းရှင်းလင်းလင်းနဲ့ဒါတွေကိုဟိုပြပြသားနဲ့လုတ်ပြလို့ရှိရင်ရပါတယ်ဒါကြောင့်ဒီအဲဒိုင်နာခရိုနီတွေဆိုတဲ့ဟာဒီရင်းနှီးမြှုပ်နှံတို့အတွက်ဒီအကြောင်းမျိုးရောက်ကြတဲ့တော့ဒါတားရှိဖြစ်နေတော့ပါဘူ
းဆရာနောက်ဆုံးဖြည့်ပြည့်စီနေတာက ethical investment အနောက်နိုင်ငံတွေတချို့ကတော့ ethical ဖြစ်ရမယ်စီးပွားရေးအမြတ်တစ်ခုရဲ့ကိုမကြည့်ပဲနဲ့လူမှုရေးအဖြစ်မလုပ်အပ်တဲ့ကိစ္စတွေကိုမလုပ်မိအောင်ထိန်းသိမ်းရမယ်ဆိုတဲ့စံတွေနဲ့တိုင်တာကြပါတယ်ဂျပန်ရဲ့ရင်းနှီးမြှုပ်နှံမှုက ethical ရှုထောင့်ရဆရာအကျဉ်းချုပ်တိုင်တာပေးပါနော်ဆိုလို့နဲ့
ကျွန်တော်တို့ဟိုဖတ်ဖူးသမီးကတွေ့ဖူးသမီးကကျုပ်ဖူးသမီးဆိုလို့ရှိရင်စီးပွားရေးလုပ်ငန်းဆိုတော့ကိုယ်အကျိုးမြတ်တယ်မပါပဲဘယ်နိုင်ငံမှာဘယ်လူမျိုးမှာဘယ်ကုမ္ပဏီမှာမလုပ်ပါဘူးဗျာအဲ့တော့သူတို့လည်းသူအကျိုးမြတ်ရှိအောင်လုပ်ရလုပ်မှာပေါ့ဗျာဒါကတော့ကျွန်တော်တို့ထည့်တွင်မှာပဲသို့တော့သို့သော်ပြော ethical point of view ကနေပြောကြစကားနာဆိုလို့ရှိရင်လာသမီးနိုင်ငံညာရင်းနှီးမြှုပ်နှံမှုတွေမှန်တဲ့လာသမီးတွေတဲမှာဂျပန်နေရဲ့ ethical standard ကသူများနိုင်ငံတွေလောက်သို့သောဘဝဆိုတော့ကျွန်တော်တို့မတွေ့ဘူးပါဘူးအဲ့တော့ကျွန်တော်တော့တခြားနိုင်ငံတွေဆိုရင်တော့ဆိုရင်ကတိတ်မရှိဘူးလို့ထင်ပါတယ်သူတို့ရဲ့ဆိုတဲ့ ethical ကျွန်တော်တို့ပို့ဆိုတဲ့နိုင်ငံတွေတောင်မှကျွန်တော်တို့ဘာမှမလုပ်နိုင်တဲ့ကြည့်နေရသေးတာဂျပန်အဲ့လိုလွတ်လွတ်လပ်လပ်လုပ်တယ်မျိုးတိတ်မတွေ့ရပါဘူးဒါကြောင့်ကျွန်တော်တို့ကတခြားနာမည်တွေတော့တခြားနိုင်ငံနာမည်တွေတော့ထည့်ပြောလို့မကောင်းဘူးပေါ့နော်အဲ့ဒါကြောင့်ကျွန်တော်တို့ဂျပန်လေလာပြီးအစီရင်နေမြုံနာမှုဆိုတာဟာတဲ့အဲ့ဒီ ethical point of view ကနေကြည့်ရင်လည်းကျွန်တော်တို့လက်ခံလိုက်နိုင်လို့တဲ့အနေအထားမျိုးဖြစ်လာနိုင်ပါတယ်ဆိုတာကတော့မျှော်လင့်လို့ရတယ်ဘောနော
်ဦးကျော်စန္ဒာစီစဉ်တက်ဆက်တဲ့မြန်မာရေးသုံးသပ်ချက်ကိုငါးဆင်ရရတာဖြစ်ပါတယ်အခုတော့နောက်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရာကိုတင်ဆက်ပေးပါတော့မယ်ဝါရှင်တန် DC မှာရောက်နေတဲ့လူငယ်တင်းတောက်မထက်ထက်ခံရဲ့ယုံကြည်ရာကိုနားဆင်ရပါမယ်။မမိုးဖြူကစီစဉ်တင်ဆက်ထားပါတယ်ခင်ဗျာ
။ဆရာဒီရန်ကုန်မြို့ပြင်ဒီတောင်တကုံဆိုတဲ့နေရာနေဝဲကိုလည်းအဲ့ဟိုတကုံတက္ကသိုလ်ကနေပဲရတယ်။ဝဲရပြီးတော့မှဒီ journalist လောကတွေကိုစပြီးရောက်တာပေါ့နော်။အ
အခုလက်ရှိမှာတော့ထပ်တော့အဲ BBC Media Action ရလူငယ်ရေဒီယိုအစီအစဉ်မှာလုပ်တယ်ဆိုတော့လူငယ်တွေနဲ့အများအားဖြည့်တွေ့နေရတယ်ဆိုလိုတာဟိုလူငယ်ရေဒီယိုအစီအစဉ်လုပ်တဲ့အတွက်ဟိုအထူးသဖြင့်အဲဂျေးလက်ကလူငယ်တွေနဲ့အများအားဖြည့်တွေ့ပြီးတော့မှသူတို့ရင်ဆိုင်နေရတဲ့အခက်အခဲတွေနောက်သူတို့ပတ်ဝန်းကျင်ဘာတွေကောင်းမှုလုပ်နိုင်လဲဆိုတဲ့ဟာတွေကိုအများအားကိုကမေးမြန်းနေရတဲ့အတွက်လူငယ်တွေနဲ့တစ်ချိန်လုံးဖြည့်တွေ့နေရတယ်အဲ့ဒီအတွက်ကိုကလူငယ်တွေမှာဘာအခက်အခဲရှိလဲဆိုတာသိပါတယ်ခုမှဆိုပါစို့ဂျေးလက်ကလူငယ်တွေဆိုရင်ဟိုတဲ့င်းချက်လိုက်ရတာအရင်အားနေတယ်ဆိုတော့သူတို့တခုတင်တန်းနေပါလေရန်ကုန်မှာရှိနေတော့မှသူတို့တွေမသိနိုင်ဘူးအဲ့လိုမျိုးအခက်အခဲတွေသူတို့ရှေ့သွားတွေ့ရတာပေါ့နော်သူတို့ရန်ကုန်လာပြီးတင်တန်းနေပါလေလာတက်နေတော့မှဟိုမသွားရဲမပြောရဲမဆူရဲအဲ့ဒါတွေဖြစ်တယ်သူတို့မှလည်းရေချင်းနေရှိရတဲ့အနေမှာသူတို့မျိုးဖြစ်နေတဲ့ဟာတွေကိုသူတွေမှသွားရဲပြောရဲဆူရဲခေါ်ထုတ်ရဲအောင်ဆိုပြီးတော့မှစီစဉ်တခုလုပ်လိုက်တယ်အဲ့ဒါပါလဲဆိုတော့ community reporting လို့ခေါ်တယ်ကိုရက်ရွာဒီတမှာရှိတဲ့ပြဿနာတွေကိုကိုကိုတိုင်းထက်လက်တွေကိုသတင်းထံသားတွေပေးပို့တာပေါ့အဲ့ဒါဆိုလူငယ်တွေကဘာဖြစ်လာလဲဆိုတော့သူတို့ရဲ့ရွာမှာဘာတွေအခက်အခဲဖြစ်နေလဲနောက်အစိုးရတာဝန်ရှိသူတွေကိုဘယ်လိုမျိုးပြောရမလဲဆိုတဲ့ဟာတွေသူတို့ရပါတယ်ဥပမာတစ်ခုဆိုရင်တရားရီတိုင်းမှာအဲ့လုတ်ခဲ့တဲ့ရဲ့ရွာအခြေပြုသတင်းပေးပို့တဲ့ဟာဆိုရင်ရွာမှာသူကအိမ်ဖော်တွေဒီမြို့ပေါ်တက်ပြီးတော့မှအိမ်အကူလုတ်တဲ့ကောင်မလေးတွေရှိတယ်အဲ့ကောင်မလေးတွေကအဆင်မပြေလို့သူ့ရွာကိုသူပြန်ရောက်နေတယ်အဆင်မပြေဘူးဆိုတော့မှထမင်းနေဆိုရင်အေးခဲနေရကြီးကျွေးရတာတို့တစ်ခါတည်းတိုင်းမကျွေးပဲထားတာတို့အဲ့လိုမျိုးအိမ်ရှင်တွေကအဲ့လိုမျိုးဆက်ဆံခံရတဲ့အတွက်မပျော်ပဲနဲ့ကိုယ့်ရောက်ကိုပြန်ရောက်ပြီးတော့မှဒီရွာရဲ့လည်းအလုပ်ကိုပဲလည်းလုပ်ကိုင်းလုပ်ကိုပဲလုပ်ကိုပြန်ရောက်တဲ့လူငယ်တွေရှိတယ်။တချို့လူငယ်တွေကြောက်လည်းအိမ်ရှင်ကအဆင်ပြေတယ်။အဆင်ပြေတဲ့သူကခေါက်ခေါက်ခါခါပြန်လိုက်သွားလိုက်အိမ်ရှင်စီပြန်လိုက်ရွာကိုလာလေလိုက်အဲ့လိုမျိုးအဆင်ပြေတဲ့လူတွေလည်းရှိတယ်။ရှိတော့သူကအဲ့အကြောင်းကိုအစီအစဉ်လုပ်ချင်တယ်လို့ပြောတယ်။ပြောတော့ထထူကနေမှသူတို့ကိုအဲဘယ်လိုမျိုးအစီအစဉ်လုပ်ရတယ်ဘာလဲညာလဲဆိုတော့တင်ပေးပြီးတော့မှသူကိုယ်တိုင်အဲ့သူရွာလူကြီးကိုတခြားမေးမြန်းပြီးတော့မှဒီထက်တော့ပြန်ပြီးမှအစီအစဉ်လေးပြန်ပေးပို့တာပေါ့နော်အဲ့မှာဗာတွေ့ရလဲဆိုတော့ဒီအစီအစဉ်လုပ်တဲ့ကောင်မလေးဒီ ARB တိုင်းမှာနေတယ်ရူးရူးတမ်းတဲ့လူငယ်ပဲဖြစ်တယ်ဆိုပေမဲ့သူ့ပတ်ဝန်းကျင်မှာရှိတဲ့အခက်အခဲကြေညာတွေကိုသူ့ကိုယ်တိုင်တခြားလုပ်ပြီးတော့မှဒီ video အစီအစဉ်ပေးပို့ရတဲ့အဲ့အခက်အခဲတွေကဒီအစိုးရတာဝန်ရှိသူတွေရောသူတို့နားထဲကိုပြန်ပြီးမှကြားရတာပေါ့လေအဲ့လိုကြားရတဲ့အတွက်သူရွာအတွက်လည်းအကျိုးရှိရဲ့နောက်ကြတော့သူ့အတွက်လည်းငါလည်းလုံနိုင်တာပဲဆိုရဟာမျိုးရတာပေါ့လေတဖြည်းဖြည်းနဲ့အဲ့ season တွေလောက်တာထပ်လို့အခုဆိုရင်၄ခုလောက်ရှိပြီပေါ့လေသူတစ်ဖြင်အဲ့လူငယ်တွေကိုကိုယ်တိုင်ကိုယ်ပတ်ဝန်းကျင်မှာပုံပြီးမှပါဝင်လာနိုင်အောင်တွန်းအားပေးတဲ့အစီအစဉ်တွေပေါ့လောလောဆယ်တော့ဒီ Washington DC မှာရောက်နေတာပေါ့နော်ဒီတင်တန်းတစ်ခုအတွက်ရောက်တယ်အဲ့တင်တန်းကလည်းဒီလူငယ်ခေါင်းဆောင်တွေကိုပဲပေးတဲ့တင်တန်းပေါ့ American Council of Young Political Leaders ဆိုပြီးမှအစီအစဉ်နဲ့ထပ်လို့ရောက်နေတာပေါ့နော်ဆက်ဆိုရင်လည်းဒီရန်ကုန်ရဲ့တကယ်မြို့ပြင်ကနေကြီးလာတယ်ကြီးလာတဲ့အတွက်အဲ့မြို့ပြင်ပတ်ဝန်းကျင်မှာလူငယ်တွေဘယ်လိုမျိုးနေကြထိုင်ကြလဲသူတို့တွေအလုပ်ကိုင်အခွင့်အလမ်းနဲ့ပတ်သက်ပြီးဘယ်လောက်ခက်ခဲကြလဲဒါမျိုးကိုကတစ်ချိန်လုံးမျက်စိနဲ့မြင်နေရတယ်။ဘာပို့ပြီးမှခံစားရလဲဆိုဘာပို့ပြီးလှုပ်ချင်နေလဲဆိုတော့သူတို့တွေဒီထက်ပို့ပြီးမှလူငယ်တွေရဲ့အတန်ဒီထက်ပို့ပြီးကြဲကြဲလောင်လောင်ထွက်လာအောင်လို့ဟိုလုပ်မယ်ဆိုပြီးမှစိတ်ထဲမှာငိုကိုရဲရှိပြီးသားဒီတန်းနောက်ဆက်လုပ်ထဲကဘာဖြစ်လို့သူတို့တွေကအဲ့လိုမပြောရဲမဆိုရဲဖြစ်ရလဲပေါ့လေနောက်လူကြီးရက်ွက်လူကြီးလာပြီးဆိုရင်တော့မှတစ်ချိန်လုံးယူကျိုးပြီးတော့မှအဲ့လိုမျိုးနေနေရတဲ့ဟာကြီးကအစင်မပြောကိုကိုကလည်းအဲ့အဲ့လိုနေရာနေကြီးလာတယ်နောက်ကျေးလက်ဒီမှာလည်းဒီလိုမျိုးဒီမပြောရဲမဆိုရဲလူငယ်လေးတွေရှိတယ်ဆိုတော့ဒါတွေကိုတိချက်ပို့ပြီးတော့မှလူငယ်အတန်ကြားပြီးသူတို့ရဲ့ရွာလေးတွေပို့ပြီးတော့မှအစင်ပြေအောင်ဖြည့်လျှောက်ပြီးထက်ရက်ဒီအလုပ်ကိုင်းနောက်ကြကိုလုံနေတဲ့ရေဒီယိုအစီအစဉ်ကိုအသုံးပြုပြီးမှသူတို့တွေကိုပို့ပြီးကြွန်အားပေးသွားဖို့ပဲဟဲ့ဒီနေ့ခါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။ဒါကတော့အမေရိကန်ပြည်တော်စုမှရောက်ရှိနေတဲ့လူငယ်သတင်းတော့မတ်ထက်ထက်ခံရဲ့ယုံကြည်ရာကိုနားဆင်ကြရတာဖြစ်ပါတယ်။
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
အာဆီယံဖွဲ့ဝင်နိုင်ငံတွေထဲမှာအမျိုးသမီးအခွင့်အရေးကလွန်ခဲ့တဲ့9နှစ်ထက်ဆိုင်တည်တည်တသာတိုးတက်မှုတွေရှိတယ်လို့အာဆီယံဆိုင်ရာအမေရိကန်သံအမတ်ကြီးနီနာဟာဂျီဂျန်ကပြောပါတယ်အော်တိုဘာလ18ရက်နေ့တုန်းကအင်ဒိုနီးရှားနိုင်ငံဂျကာတာမြို့မှာကျင်းပခဲ့တဲ့ဝိုင်စီလီလူငယ်ခေါင်းဆောင်တွေအတွက်အမေရိကန်နဲ့အာဆီယံဆိုင်ရာအမျိုးသမီးများခေါင်းဆောင်မှုတင်တန်းဖွင့်ပွဲထိမ့်မှညစာစားပွဲမှာသံအမတ်ကြီးကအခုလိုပြောသွားပါတယ်အမျိုးသမီးတွေအတွက်ပညာရေးပိုလလန်းမီလာတာအမျိုးသမီးတွေတည်တန်းပိုရှိလာတာနောက်မိဖွားပြီးတည်ဆုံမှုဥယျာဉ်ရော့ကျလာတာတွေကိုအချက်လက်တွေအရတွေ့နိုင်ပါတယ် Indonesia, Malaysia, Thai, Vietnam နဲ့ Philippines နိုင်ငံတွေမှာအဆင့်မြင့်ပညာရေးအစီအစဉ်တွေမှာမျိုးသမီးတွေပိုတက်ရောက်လာကြပါတယ်။ဒါပေမဲ့လည်း ASEAN စီးပွားရေးဖွံ့ဖြိုးတိုးတက်မှုရဲ့အကျိုးကိုခံစားနိုင်ဖို့နဲ့မျိုးသမီးတွေအနေနဲ့ဒန်းတူအခမ်းကဏ္ဍတွေမှာပါဝင်နိုင်ဖို့အတွက်အဟံတားတွေတော့ရှိနေတော့မှာပဲလို့သူကပြောသွားပါတယ်။မျိုးသမီးစွမ်းဆောင်ရည်မြင့်တင်ရေးဟာရေးကြီးတဲ့ဖွံ့ဖြိုးရေးဆိုင်ရာကိစ္စရပ်တစ်ခုဖြစ်တယ်လို့လည်းသူကပြောပါတယ်။အခကြေးငွေရတဲ့အလုပ်ဖြစ်စေမရတဲ့အလုပ်ဖြစ်စေအမျိုးသမီးတွေလုပ်နေရတဲ့အလုပ်တွေဟာဖွံ့ဖြိုးဆဲနိုင်ငံတွေအတွက်စီးရင်မှုရော့ကြရမှာအရေးကြီးဆုံးအခန်းကဏ္ဍတစ်ခုဖြစ်တယ်လို့လည်းသတ်မှတ်ကြီးဟာကြီးချင်းကပြောပါတယ်အမျိုးသမီးတွေကအိမ်တောင်စုငွေငွေရဲ့အများစုကိုကလေးတွေရဲ့ပညာရေးမှာရင်းနှီးမြှုပ်နှံကြတာများတယ်လို့သုတေသနပြုချက်တွေကပြထားပြီးတော့ဒါဟာနောက်မျိုးဆက်တွေအတွက်အခွင့်အလမ်းတွေတိုးလာစေပါတယ်ဒီလိုပြောတာဟာအမျိုးသားတွေကတော့မိသားစုကိုဂရုမစိုက်ဘူးလို့ပြောတာမဟုတ်ပါဘူးမျိုးသားတွေကသူတို့ရဲ့ဝင်ငွေတွေကိုအမျိုးသမီးတွေထက်စာရင်ကလေးတွေရဲ့ကျန်းမာရေးနဲ့ပညာရေးမှာပိုလျော့ပြီးတော့ရင်းနှီးမြှုပ်နှံတတ်ကြတယ်လို့ပဲဆိုတာပါလို့သတ်မှတ်ကြီးကပြောပါတယ်မျိုးသမီးတွေရဲ့ပညာရေးလက်လက်မိနိုင်မှုကိုမြင့်တင်လိုက်ရုံနဲ့ဒီလိုတူညီတဲ့အကျိုးတွေရလာနိုင်မှာပါ။ပညာတတ်အမျိုးသမီးတွေကသူတို့ကိုယ်တိုင်နဲ့မိသားစုရဲ့ကျန်းမာရေးပြဿနာတွေကိုပိုကောင်းကောင်းမွန်၊ကင်တွယ်ဖြေရှင်းနိုင်တဲ့အတွက်မိဖွားတို့မိခင်နဲ့ကလေးသေးဆုံးမှုကိုလျှော့ချနိုင်ပြီးတော့စေကူတာစီလည်းရောက်ကြနိုင်ပါတယ်။နိုင်ငံပေါင်း219နိုင်ငံတို့က1980နဲ့2009ခုနှစ်ကြားကအချက်လက်တွေအရပြည့်စုံထားတဲ့သုတေသနပြုချက်တွေမှာဆိုရင်အရွယ်ရအမျိုးသမီးတွေကတစ်နှစ်စီတိုးပြီးတော့ပညာသင်ခွင့်ရတိုင်းမှာမိဖို့တော့သိဆုံးမှုနှုန်းကို100ခန့်နှုန်းနီးပါရောက်ကြနိုင်တယ်လို့သူကပြောပါတယ်။အာရှပစိဖိတ်ဒေသတစ်ခုထဲမှာနေမယ်အလုပ်ခွင်မှာအမျိုးသမီးတွေရင်ဆိုင်နေရတဲ့အခက်အခဲတွေကိုအပီးတိုင်ဖယ်လိုက်နိုင်မယ်ဆိုရင်တော့ပြည်တွင်းအသက်တင်ထုတ်လုပ်မှုကို20အမေရိကန်ဒေါ်လာ89ဘီလီယံတိုးလာစေနိုင်မှာဖြစ်တယ်လို့မကြခင်ကထုတ်တဲ့ကုလသမဂ္ဂအမျိုးသမီးများအစည်းအဝေးကစားကိုကိုးကားပြီးတော့သံမက်ကြီးဟာကြီးချင်းကပြောခဲ့ပါတယ်လူအဖွဲ့ကြီးတွေဟာအမျိုးသမီးတွေရေးမှရင်းနှီးမြှုပ်နှံလာတာအမျိုးသမီးတွေနဲ့ချိတ်ဆက်လာတာနဲ့လူအဖွဲ့ကြီးအတွက်အကျိုးများလာမှာဆိုတာကိုသိတာပါတယ်လို့သံမက်ကြီးကပြောပါတယ်အာဆီယံသံမက်တယောက်အနေနဲ့အာဆီယံနိုင်ငံအတွင်းကအမျိုးသမီးတွေအခွင့်အလမ်းအတွက်ဂျိုးပန်းရတာဟာထိတ်တန့်ဦးစားပေးရမယ့်အရေးပဲဖြစ်တာထင်ရှားတဲ့အချက်ပဲလို့သံမက်ကြီးကပြောသွားပါတယ်ရှင်
အမေရိကန်စိုးရရဲ့သဘောထားအမြင်အာဖို့ကိုတင်ပြလို့ပြီးပါပြီ
။ခုနားဆင်ကြရတာကတော့အမေရိကန်စိုးရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOE ရဲ့အာဖို့မဟုတ်ကြောင်းထပ်မံအတည်ပြုအပ်ပါတယ်။ VOE American တန်ကနေဂျာတာပရင်းနေမနေ့ဖက်ထုတ်လွှင့်နေတဲ့အခုအစီအစဉ်တနာရီစာကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်လည်ထုတ်လွှင့်ပေးသွားမှာပါ။VOA မြန်မာပိုင်းရဲ့ကြာသာပတိနေ့မနက်ခင်းအစီအစဉ်လေးမကြခင်မှာပြီးဆုံးတော့မှာဖြစ်ပါတယ်အခုတော့ကြန့်ရှိနေသေးတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်ပြည်ထောင်စုမှာရှေ့သတင်းပတ်အတွင်းကျင်းပမဲ့သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရမ့်သာအနိုင်ရသွားရင်တိုင်းပြည်အတွက်အန္တရာယ်ရှိနိုင်တယ်လို့သမ္မတဘာရက်အိုဘားမားကပြောကြားလိုက်ပါတယ်သမ္မတအဖြစ်အရွေးခံရရေးအတွက်မဖြစ်မနေအနိုင်ရရမယ်လို့သမ္မတလောင်းနှုတ်စလုံးကယူဆထားကြတဲ့မြောက်ကော်ရိုလိုင်းနာပြည်နယ်က Chapel Hill မြို့မှာဒီမိုကရက်သမ္မတလောင်းဟယ်လရီကလင်တန်အတွက်ဗုဒ္ဓဦးနေ့ကသမ္မတအိုဘားမားမဲဆွဲစည်းရုံးစဉ်အဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံအတွက်ဖွံ့ဖြိုးရေးအထောက်အကူအဖြစ်အမေရိကန်ဒေါ်လာတန်း 8,000 နီးပါးပေးဖို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကဗုဒ္ဓဦးနေ့မှာကတိပြုပြောဆိုလိုက်ပါတယ်။နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့မနေ့ကတိုကျိုမြို့မှာတွေ့ဆုံပြီးပြုလုပ်တဲ့ပူးတွဲတဲ့နဲ့သာရှင်းလင်းပွဲအတွင်းဂျပန်ဝန်ကြီးချုပ်ကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်။ဒေါန်ဆန်းစုကြည်ရဲ့၅ရက်ကြာဂျပန်နိုင်ငံခီးစဉ်အပြီးမှာနောက်ဆက်တွဲခီးစဉ်အဖြစ်နဲ့မြန်မာစီးပွားရေးလုပ်ငန်းရှင်30ကျော်တို့ဟာလည်းဂျပန်နိုင်ငံကိုသွားရောက်ဖို့ရှိနေပါတယ်။ရခိုင်ပြည်နယ်မှာအောက်တိုဘာလ9ရက်နေ့ကနေကြာဆောင်ကင်းစခန်း3ခုအကြမ်းဖက်တိုက်ခိုက်ခံရမှုအတွင်းအဖွဲ့ဝင်9ဦးသေဆုံးရပြီးတဲ့နောက်အာဏာပိုင်တွေရဲ့နေမြေရှင်းလင်းမှုစစ်ဆင်ရေးမှာဒေသခံတွေပေါ်လူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တဲ့ဆိုတဲ့ဆူဆွေးချက်တွေကိုတည်တည်ချာချာစုံစမ်းစစ်ဆေးဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်ပါတယ်။ရခိုင်ပြည်နယ်မောင်တော်အခြေအနေတွေကိုလေ့လာဖို့အတွက်အမေရိကန်သမ္မတကြီးအပါအဝင်နိုင်ငံတကာတန်တမာအဖွဲ့ဟာမနေ့ကသွားရောက်နေကြတာဖြစ်ပါတယ်နိုင်ငံပေါင်း180ကသတင်းလွတ်လပ်ခွင့်အခြေပြုစည်းရုံးကိုနေစီမချသတင်းတောက်များအဖွဲ့ RSF ကထုတ်ပြန်လိုက်တာမှာမြန်မာနိုင်ငံဟာမကြသေးခင်ကာလတွေအထိစင်စာဖြတ်တောက်မှုတွေအကြီးအကျယ်လှုပ်ဆောင်ခဲ့ရတာကအခုနှစ်မှာတော့သတင်းလွတ်လပ်ခွင့်အတွက်အနီးကပ်စောင့်ကြည့်ရမယ့်နိုင်ငံစည်းရင်းအဖြစ်ပြောင်းလဲတတ်မှတ်လိုက်ကြောင်း RSF အဖွဲ့ကပြောပါတယ်မြန်မာနိုင်ငံဟာပြီးခဲ့တဲ့2015ခုနှစ်တုန်းကအဆင့်114မှာရှိခဲ့ရတာကအခုနှစ်2016ခုနှစ်မှာတော့143ကိုပြောင်းလဲပြီးအဆင့်တစ်ဆင့်တက်လာတာဖြစ်ပါတယ်
ထိတန်းရောက်နိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာတော်တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်နန်းထွေးကြီးဖြစ်ပြီးတော့အတမဲဆိုင်ရာအင်ဂျင်နီယာကတော့ဇီနတ်အဗ်ဒူရမန်ဖြစ်ပါတယ် VOO နားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်ကဘာနှန့်ကတောတာချီများနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေကျွန်တော်ဆက်မှုပြပါခင်ဗျာ
This program has come to you from the Voice of America, Washington.